Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်နိုဝင်ဘာလ29ရက်တနင်္လာနေ့ညပိုင်း 9:30 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.25-51နဲ့လိုင်းလမီတာ190ရောကနေတက်ထုတ်လွှင့်နေပါပြီရှင်။ကျမနင်္ဂလာပါ။ဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါ။ကျွန်တော်အောင်ပါ။ဒီညဘက်သတင်းတွေကိုမဲ့အီသန်စင်နဲ့အတူကြီးညာပေးသွားမှာပါ။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ပုံရဟန်းမင်းကြီး Francis ဟာတက်မရကကွေးဦးစီးချုပ်ပေါ်ကျမှုကြီးမင်းအောင်လိုင်းနဲ့ဒီကနေ့ညနေပိုင်းမှာတွေ့ဆုံခဲ့ပါတယ်။ Rohingya တွေပေါ်ပိနေကျူးလွန်မှုတွေနဲ့ပတ်သက်ပြီး Geneva ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ကုလအစိုးရအရာရှိသူကပြောပါတယ်။ဒီလိုထက်တဲ့အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပါရှင်။ချစ်ချင်းမြတ်တာနဲ့ငြိမ်းချမ်းခြင်းဆိုတဲ့သတင်းစကားနဲ့အတူပုံရဟန်းမင်းကြီး Francis ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာတဲ့သတင်းမှာကြားဖို့ရှိတာကတော့
သူကကမ္ဘာအတိမပြုခံရတဲ့ဒီလူတယောက်ဖြစ်တဲ့အတွက်တော့ကျွန်တော်တို့အနေနဲ့လည်းဒီမြန်မာနိုင်ငံမှာဆိုရင်အခုတသက်မှာတစ်ခါပဲလာရောက်တွေ့ဆုံရတဲ့အတွက်ကျွန်တော်တို့အနေနဲ့တအားတောင်ဂုဏ်ယူဝမ်းသာမိပါတယ်ဟုတ်ကဲ့
ဟုတ်ရင်ဟမင်းကြီးကိုကချင်ပြည်နယ်ကနေတကူတကလာရောက်ကြိုးဆိုသူပြောတော့တာပါအပြည့်စုံကတော့မကြခင်ကြမှာပါဒါအပြင်နေပြည်တော်ကလွတ်တော်ဆောက်အောင်ကိုအဝေးထိန် drone နဲ့ရိုက်ကူဖို့ပြင်ဆင်မှုနဲ့ထိန်းသိမ်းခံရတဲ့နိုင်ငံခြားသတင်းအောင်အုပ်ကိုလှပကအဲဥပဒေနဲ့ထပ်မံတရားစွပ်စွဲလိုက်တဲ့သတင်းနဲ့နိုင်ငံတကာသတင်းဆောင်မတပုတ်ကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါအခုတော့ဒီကနေ့ညဘက်ထိန်းသိမ်းရောက်သတင်းတွေကိုကိုအောင်အောင်နဲ့မအီတန်စင်တို့ကပြောပြပေးကြပါအောင်ရှင်
လေးရချခီးစဉ်ဖြစ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ပုံရဟန်းမင်းကြီး Francis ဟာတက်မရကောက်ကွေးဦးစီးချုပ်ပူဇော်မှုကြီးမင်းအောင်လိုင်းနဲ့ဒီကနေ့ညနေပိုင်းမှာတွေ့ဆုံခဲ့ပါတယ်။ပုံရဟန်းမင်းကြီးနဲ့အတူကာဒီနယ်ရဟန်းအမတ်လည်းဖြစ်တဲ့ရန်ကုန်ကိုင်းချုပ်ဆရာတော်ကြီး Charles Mambo ကောက်ကွေးဦးစီးချုပ်နဲ့အတူတက်မရရာရှိကြီးတွေဟာရန်ကုန်မြို့စိတ်မေရီဘုရားကျောင်းမှာတွေ့ဆုံခဲ့ကြတာပါ။အဲ့လိုတွေ့ဆုံရမှာကောက်ကွေးဦးစီးချုပ်ကပုံရဟန်းမင်းရဲ့ခီးစဉ်ကိုကျူးစွကြောင်းနဲ့မြန်မာနိုင်ငံမှာဘာသာရေးအရာကွဲခြားပြီးနေဆက်ဆံတာတွေလုံးဝမရှိပဲလွတ်လပ်စွာကိုယ်ကွင်ပေးထားကြောင်းနောက်ဒီတက်မတော်သားတိုင်းရဲ့ဆန္ဒဟာတည်ငြိမ်အေးချမ်းရေးဖြစ်ပြီးတိုင်းရင်းသားချင်းချင်းကြားမှာလည်းခွဲခြားဆက်ဆံမှုတွေမရှိဘူးလို့ပြောဆိုကြောင်းတက်မတော်ကောက်ကွေးဦးစီးချုပ်ရုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ပုံရဟန်းမင်းကြီးကလည်းမြန်မာနိုင်ငံကိုရောက်ရှိလာစဉ်မှာတောင်းတဖြတ်ဖြတ်ကြိုးစားတာကိုမြင်ရတဲ့အတွက်အံ့ဩဝါဒကြောင်းနဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်စေကြောင်းစုမုံကောင်းတောင်းစကားပြောကြားခဲ့တယ်လို့ဆိုပါတယ်ဗာတီကန်ပြောခွင့်ရကတော့တွေ့ဆုံမှုဟာ15မိနစ်ခန့်ကြာမြင့်ကြောင်းနဲ့အသေးစိတ်ကိုတော့မပြောဆိုပေမဲ့မြန်မာနိုင်ငံနိုင်ငံရေးအပြောင်းအလဲတွေဆောင်ရွက်နေတဲ့အချိန်မှာအောက်ချုပ်သူအာနာပိုင်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးခဲ့တယ်လို့ AP သတင်းမှာဖော်ပြထားပါတယ်။ဒီကနေ့နေ့လည်းဘက်က Peace and Love ငြိမ်းချမ်းမှုနဲ့ချစ်ချင်းမေတ္တာဆိုတဲ့သတင်းစကားနဲ့အတူမြန်မာနိုင်ငံကိုရောက်ရှိလာတဲ့ပုံရဟန်းမင်းကြီး Francis ကိုလေးစိတ်နဲ့ရန်ကုန်ကိုင်းချုပ်ဆရာတော်ကြီး Cardinal Charles Mambo ရဲ့ဒီတိမ်ပြူလန်းကနေရင်စီတွားရလန်းတစ်လျှောက်မှာတိုင်းရင်းသားဝစ်စုံတွေဝစ်ဆင်ထားကြသူတွေအတီးအမှုတ်တွေမြန်မာနဲ့ဒီအဖြူနဲ့ဝါယံဗာတီကန်အလိုင်ငယ်လေးတွေဝေယမ်းပြီးတောင်းနဲ့ချီတဲ့လူတွေကကြိုဆူခဲ့ကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေမွတ်စလင်တိုင်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားခဲ့ကြပြီးလူသားချင်းစာနာစရာဖြစ်ရဲ့ကြီးတစ်ခုအဖြစ်နိုင်ငံတကာကပေါ်ပြပြောဆိုနေခြင်းမှာပိုယေဟန်မင်းကြီး Francis မြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်ခင်ဗျာ။
ပြီးခဲ့တဲ့ဩဂတ်လကစပြီးတော့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုလူပေါင်း6သိန်းကျော်ထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာတွေပေါ်တပ်ဖြတ်မှုအဓမ္မပြုကျင့်မှုတခြားဖိနှိပ်မှုတွေနဲ့ပတ်သက်ပြီးတော့ဂျနီဗာကကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာအထူးတွေ့ဆုံဆွေးနွေးဖို့မျှော်လင့်ရတယ်လို့ကုလသမဂ္ဂအစိုးရအရာရှိတဦးကပြောပါရယ်။လာမယ့်ဒီဇင်ဘာလ5ရက်နေ့မှာအထူးဆွေးနွေးပွဲကျင်းပမှာဖြစ်တယ်လို့အဲ့ဒီအစိုးရအရာရှိကရိုက်တာသတင်းဌာနကိုပြောဆိုကြောင်းဖော်ပြထားပါရယ်။လူခွင့်ဆိုင်ရာကုလမဟာမင်းကြီးဇာယီရိုက်ဒ်အယ်ဟူစင်ကမြန်မာစစ်တပ်ရဲ့ရခိုင်ပြည်နယ်အတွင်းနှိမ်နှင်းမှုတွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်ဥပမာပေးလို့ရတဲ့အခြေအနေမျိုးဖြစ်တယ်ဆိုပြီးတော့ပြောဆိုထားခဲ့ပူးပါတယ်။မြန်မာစစ်တပ်ဘက်ကတော့အခုလိုဆွဆဲမှုတွေဟာခိုင်လုံမှုမရှိဘူးဆိုပြီးညင်းဆိုထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှစက်တင်ဘာလ28ရက်နေ့ကတကယ်ဖွင့်အစည်းအဝေးကျင်းပခဲ့ပြီးတော့ဒီအစည်းအဝေးအတွင်းအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကစစ်စင်ရေးတွေအဆုံးသတ်ဖို့လူသားချင်းစာနာမှုအကူအညီတွေအဟန့်တားမဲ့စွာပေးနိုင်ခွင့်ပြုဖို့နဲ့ဒုက္ခသည်တွေကိုဘေးကင်းကင်းနဲ့နေရရင်ပြန်ခွင့်ပြုဖို့မြန်မာအစိုးရကိုတောင်းဆိုခဲ့ပါတယ်။အော်တိုဘာလလယ်တုန်းကကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအလို့သဘောအစည်းအဝေးမှာတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်အပါအဝင်မြန်မာအစိုးရကိုယ်စားလှယ်တွေနဲ့လုံခြုံရေးကောင်စီအဖွဲ့တွေတက်ရောက်ဆွေးနွေးခဲ့ကြပါတယ်။
မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေမကြခင်သူတို့နေရက်ကိုဘေးကင်းကင်းနဲ့ပြန်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းတနင်္ဂနွေနေ့က Cox Bazar ခရိုင်ဘလူးခါလီဒုက္ခသည်စခန်းကိုတွားရောက်တဲ့ဘင်္ဂလားဒေ့ရှ်သမ္မတအဗ်ဒူဟာမစ်ကပြောဆိုသွားတယ်
။ဆိုရမလို့ဟိုင်းနာတိတေမိုနီအတာအလုချနာဂျွန်ဟောဘေဒ တော့ data aster steady improve ဖြစ်တယ
်ဒီစကမ်းမှာနေထိုင်သူတွေဟာသူတစ်ပါးကိုထိခိုက်အောင်တိုက်ခိုက်မဲ့သူတွေမဟုတ်ပါဘူးမြန်မာနိုင်ငံနဲ့သဘောတူညီချက်ရဖို့အချင်းယူအောင်မှဖြစ်ပေမဲ့အကောင်းမြင်မျှော်လင့်ပါတယ်အချင်းတွေကတဖြည်းဖြည်းနဲ့တိုးတက်မှုရှိလာသလိုနိုင်ငံတကာဖိအားတွေလည်းတိုးလာနေတာကြောင့်အကောင်းမြင်မျှော်လင့်တဲ့အကြောင်းသမရအဗ်ဒူဟာမစ်ကပြောသွားတာပါရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်သွားကြတဲ့ဒုက္ခသည်တွေပြန်လာနိုင်ရေးအစီအမံအနေနဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနိုဝင်ဘာလ23ရက်နေ့ကသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်
။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကအမြင့်ဆုံးမိတောင်အာဂွန်ကနေလှုပ်ရှားမှုတွေထွက်လာပြီးတော့မိခိုးနဲ့ပြားတွေလည်းထွက်နေတာကြောင့်ဘာလီကျွန်းကိုလာလည်ပတ်သူတွေအတွက်တာဝန်ရှိသူတွေကမိတောင်အနေနဲ့သတိပေးချက်ကိုအဆင့်ထက်တိုးမြင့်လိုက်ပါတယ်။မိတောင်ချော်တွေကြောင့်မြေပြိုမှုမိတောင်ကအပျက်စီးတဲ့ရေတွေကြောင့်တောင်ဆောင်တစ်လျှောက်ရွှန့်စည်းကြောင်းကြီးဖြစ်သွားပါတယ်။လှုပ်ရှားမှုတွေရှိနေတဲ့မီးတောင်တဝိုက်ကို NDA ဆုံးအဖြစ်နဲ့တာဝန်ရှိသူတွေက10ကီလိုမီတာအထိတိုးချက်သတ်မှတ်ထားပြီးတော့မီးတောင်နားမှာနေတဲ့လူပေါင်းတသိန်းလောက်အထိဘေးလွတ်ရာကိုရွှေ့ပြောင်းနိုင်မှုပြင်ဆင်နေကြပါတယ်။မီးတောင်ကထွက်တဲ့ချော်ရင်နဲ့အရေးပျော်နေတဲ့ကြောက်ခဲတွေကတောင်ဆောင်တစ်လျှောက်ရှန်ကျလာနိုင်တယ်လို့လည်းအမျိုးသားသဘာဝဘေးအန္တရာယ်ကာကွယ်ရေးအေဂျင်စီကသတိပေးထားပါတယ်။မီးတောင်ကပောက်ကွဲမှုတွေကိုမိုင်အဝေးကြီးကတောင်ကြားပြီးတော့မီးတောင်ထိတ်ကမီးညွန့်တွေကိုလည်းတွေ့နေပါတယ်။သတိပေးချက်အစ်စ်မြင့်လိုက်တဲ့အတွက်ဖာလီကျွန်းလေစိတ်ကိုတင်းလာနေအစောပိုင်းတုန်းကပိတ်လိုက်ရပြီးတော့လေကြောင်း445လိုင်းဖြတ်သိမ်းလိုက်ရတဲ့အတွက်ခီးသည်5,900ရဲ့ခီးစဉ်တွေပြတ်သွားပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တင်းလာနေညပဲ view ကဒီသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အီဂျစ်နိုင်ငံဆိုင်တဲ့ဒေသကပလီတစ်ခုမှာဝိပုစုတောင်းနေသူတွေကိုအကြမ်းဖက်သမားတွေကဝင်ရောက်တိုက်ခတ်ခဲ့ပြီးလူပေါင်း305ဦးသေဆုံးတယ်လို့128ဦးဒဏ်ရာရခဲ့တာကြောင့်ဝန်ထဲပူဆင်းနေကြပြီမယ်လဲနှစ်စဉ်ကျင်းပမြေဖြစ်တဲ့တမန်တော်မိုဟာမက်ရဲ့မွေးနေ့ပွဲတော်ကိုစီစဉ်ထားတဲ့အချိန်ကျင်းပသွားမယ်လို့ဆူဖီမွတ်စလင်တွေကပြောကြားလိုက်ပါတယ်တောက်ကြောင်တွေကတိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောကြခဲ့တာမျိုးမရှိသေးပေမဲ့အဲ့ဒီဆူဖီမွတ်စလင်တွေဟာအယ်ရော်ဒါပလီမာဝတ်ပြုတာကြောင့်အခုလိုတိုက်ခိုက်ခံရတာဖြစ်တယ်လို့အီဂျစ်လူစုကယုံကြည်နေကြတာပါဆူဖီမွတ်စလင်တွေဟာအစ္စလမ်ဘာသာအတွင်းလျှို့ဝှက်ကိုင်းအဖြစ်ရှုမြင်ခံရသူတွေဖြစ်ပြီး IS သွေးကြွတွေကလည်းဒိဋ္ဌိတွေအဖြစ်ရှုမြင်ထားတာပါလာမယ့်တောက်ကြောင်နေ့မှာတမန်တော်မိုဟာမက်ရဲ့မွေးနေ့ကိုမြို့တော်ခိုင်ရူကလ်ဟက်စီပလီကြီးအပါအဝင်နိုင်ငံတော်ဝန်ကျင်းပသမှာဖြစ်တယ်လို့ဆူဖီမွတ်စလင်တွေကပြောပါတယ်ဘာသာရေးဆရာတဦးကစတင်တရားဟောကနေ့မှာတိုက်ခိုက်တပ်ဖြတ်ခံရခဲ့သူတွေအတွက်၃ရက်ကြာဝန်းနဲ့ပူဆွေးခြင်းအထိမ်းအမှတ်ကျင်းပဖို့အီဂျစ်သမ္မတအဒယ်ဖတာ LCC ကညွှန်ကြားထားပြီးအဲ့ဒီအကြမ်းဖက်သမားတွေကိုပြင်းပြင်းထန်ထန်လက်တုံ့ပြန်တိုက်ခိုက်သွားမယ်လို့ပြောဆိုပါတယ်
ဟိမနိုင်ငံဟာကလေးသူငယ်တွေအတွက်နေထိုင်ဖို့မသင့်တဲ့အစိုးရဆုံးနိုင်ငံထဲမှာပါဝင်ပြီးတော့ပြည်ခါတွေအတွက်မှာပါဝင်တဲ့အဖွဲ့တွေအနေနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့နိုင်ရေးခွင့်ပြုပေးဖို့အရှိလေပိုင်းရေးရာ UNICEF ညွှန်ကြားရေးမှူးကတိုက်တွန်းလိုက်ပါတယ် UNICEF အနေနဲ့ကာကွယ်ဆေးနှစ်တန်းလောက်စာနာအားလေးစိတ်ကိုစနေနေ့ကပို့ဆောင်ပေးနိုင်ပေမဲ့ဒီချိန်တည်းနဲ့ရက်တော့မသွားသင့်ဘူးလို့ဂျော်ဒန်နိုင်ငံအမန်မြို့မှာ Mr. Giat Kapelier ကသတင်းတောက်တွေကိုတင်းငွေနေတော့ပြောလိုက်ပါတယ်ဒုက္ခသည်တွေအတွက်နောက်ထပ်အထောက်ပံ့ပစ္စည်းတွေပေးဖို့လို့နေပြီးတော့ရေအစားအစာတောက်ရည်တန့်ဆေးပြားနဲ့ဝမ်ပြက်ဝမ်ရှော့ကာလာဝမ်ယောဂါအတွက်အကူတဆေးဝါးတွေတင်ဆောင်ထားတဲ့တင်မော့တွေဟာဟိုဒိုက်တာမြို့စိတ်ကန်းကိုသွားရောက်နေပြီလို့လည်းကက်ပလီယာကပြောပါရယ်ရေမင်နိုင်ငံကခလင်းငယ်ဆက်တက်တန်းဟာအကူအညီတွေအကြီးကျယ်လိုအပ်နေပြီးတော့ဒီရေအတွက်ဟာရေမင်နိုင်ငံရဲ့ခလင်းငယ်အားလုံးနီးပါးရေအတွက်ဖြစ်တယ်လို့ပြောပါရယ်တားဆီးကာကွယ်လို့ရတဲ့ယောဂါတွေဖြစ်ပေမဲ့လည်း10မိနစ်တိုင်းမှာခလင်းငယ်တယောက်သေဆုံးနေတာကြောင့်ဒီစစ်ပွဲဟာခလင်းငယ်တွေအပေါ်ကျူးလွန်တဲ့စစ်ပွဲဖြစ်တယ်လို့ကက်ပလီယာကပြောပြီးတော့ပြိပခါတွေမှာပါဝင်တဲ့အုပ်စုတွေအနေနဲ့တာဝန်သိသည့်ပြုမှုဆောင်ရွက်ကြဖို့လည်းသူကတိုက်တွန်းလိုက်ပါတယ်
။ကျူးဘားနိုင်ငံကိုကက်ဆိုမီသားစုဝင်တွေကပဲအစဉ်ဆက်အုပ်ချုပ်လာခဲ့မှုကိုရပ်နိုင်ဖို့ပြည်နယ်ရက်ွက်အုပ်ချုပ်ရေးမှုတွေကိုရွေးချယ်မဲ့ရွေးကောက်ပွဲတဲ့မဲဆန္ဒရှင်ထောင်တဲ့ချီတဲ့အတူလက်ရှိကျူးဘားသမ္မတရောဂျာကက်စတိုကတနင်္ဂနွေနေ့ရုံကမေးပြခဲ့ပါတယ်။ကျူဘာကောင်းသော Fidel Castro သစ်ဆုံးတဲ့တနှစ်ပြည့်အခမ်းအနားပြီးနောက်တနေ့မှာကွန်မြူနတီပါတီကြီးကြပ်တဲ့ရွေးကောက်ပွဲကျင်းပတာပါ။ဒီရွေးကောက်ပွဲကကောင်စီနေရာ12,500မှာအတိုက်ခံကိုယ်စားလှယ်လောင်းတွေမပါဝင်ပေမဲ့မက်ဆန္ဒရှင်တွေအနေနဲ့အနီးအနားပြည်နယ်ရက်ွက်တွေမှာစည်းရင်းပေးထားတဲ့ဝင်ရွေးခံမဲ့အုပ်ချုပ်ရေးမှူး3000နဲ့ကနေရွေးချယ်နိုင်မှာပါ။ဒီအုပ်ချုပ်ရေးမှူးတွေရွေးချယ်တဲ့ရွေးကောက်ပွဲဟာကျူဘာပြည်သူတွေတက်ရိုက်မေးပေးရွေးကောက်တင်မြှောက်နိုင်တဲ့တခုတည်းသောရွေးကောက်ပွဲဖြစ်ပါတယ်။နောက်ပိုင်းမှာယာရူပိုကြီးရဲ့အစိုးရနေရာတွေအတွက်ပြည်သူတွေရွေးချယ်နိုင်မဲ့လမ်းစာလည်းဖြစ်ပါတယ်။ရောက်ကဆူကသူ့ရဲ့9နှစ်ကြာသမရသက်တမ်းနှစ်ခါပြန်တာဝန်ယူပြီးရင် သမရယာရုကဆင်းပေးမယ်အကြောင်းပြောထားပြီးတော့ဖေဖော်ဝါရီလမှာကျင်းပမယ်ပြည်내နဲ့တနိုင်ငံလုံးဆိုင်ရာရွေးကောက်ပွဲမှာတော့ Raul Castroneja ကိုဆက်ခံမဲ့သမရကိုရွေးကြရမှာပါ Cuba ဒေါ်လာရေးကို Fidel Castro ဦးဆောင်ခဲ့တဲ့1959ခုနှစ်ကစပြီး Castro ညီကိုတွေကပဲအစိုးရကိုဦးဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စု Las Vegas မြို့မှာတရင်းဝင်နေတုန်းကကျင်းပတဲ့2019ခုနှစ်မေဆက်ကြဝလာပြိုင်ပွဲအတွင်းမှာတောင်အာဖရိကနိုင်ငံကိုကိုစားပြုတဲ့အသက်22နှစ်အရွယ်ဒီမီလီချ်နယ်ပီတာစ်ကမေဆက်ကြဝလာသရဖူစုခုသွားပါတယ်။ဒီသရဖူနဲ့တခြားစုတွေကိုရရှိမဲ့ကာလအတွင်းနယ်ပီတာစ်ကနယူးယောက်မြို့မှာရှိတဲ့အစ်မြင့်ဇင်းခံတိုက်ခန်းတစ်ခုမှာနေထိုင်ခွင့်ရမှာဖြစ်သလိုတနစ်စာလစာလည်းရရှိသွားမှာဖြစ်ပါတယ်။သူဟာမကြသေးခင်တုန်းကစီးပွားရေးဆိုင်ရာစီမံခန့်ခွဲရေးဘွဲ့ရရှိထားသူလည်းဖြစ်ပါတယ်ရှင်။
သတင်းလာနေညဖက်နောက်ဆုံးသတင်းတွေကိုကိုအောင်အောင်နဲ့မအီတန်စင်တို့ကပြောပြသွားတာပါခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ချစ်ချင်းမြတာနဲ့ညီချမ်းချင်းဆိုတဲ့သတင်းစကားနဲ့အတူပိုယဟန်မင်းကြီး Francis ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာပါပြီရန်ကုန်လေးစိတ်ကနေပိုယဟန်မင်းကြီးတဲခိုတဲ့နေရာအထိရန်ကုန်မြို့လမ်းတစ်လျှောက်မှာအနေနဲ့အရရကရောက်နေကြတဲ့ကက်သလစ်ဘာသာဝင်အမြောက်များစောင့်ကြိုးနှုတ်ဆက်ခဲ့ပါတယ်ပိုယဟန်မင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်စတင်တဲ့ပထမနေ့ခီးစဉ်အကြောင်းကိုရန်ကုန်မြို့ကနေမှဆူမြမွန်ကဆက်ပြီးတင်ပြပါမယ်ရှင်
မြန်မာနိုင်ငံမှာကက်သလစ်သာသနာထွန်းကားတဲ့နှစ်ပေါင်း900အတွင်းပိုယဟန်မင်းကြီးတပါးမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့ခီးစဉ်အဖြစ်ပိုယဟန်မင်းကြီး Francis မြန်မာနိုင်ငံကိုရောက်လာတာဖြစ်ပါတယ်။ကက်သလစ်ဘာသာဝင်တွေအတွက်အကြီးမြတ်ဆုံးဘာသာရေးခေါင်းဆောင်ကြီးလည်းဖြစ်ကမ္ဘာမှာလေးစားခံရတဲ့ခေါင်းဆောင်တစ်ယောက်လည်းဖြစ်တဲ့ပိုယဟန်မင်းကြီး Francis မြန်မာနိုင်ငံကိုတကူးတကရောက်လာတဲ့အတွက်နိုင်ငံတော်နယ်စုံကပြည်သူတွေရန်ကုန်မြို့ကိုလာပြီးကြိုဆိုကြတာကိုတွေ့ရပါတယ်။ရန်ကုန်စံတော်ချိန်နေ့လယ်တနိုင်လောက်မှရောက်လာတဲ့ပိုယဟန်မင်းကြီးကိုကျိုးစိုးနိုင်ဖို့အတွက်ကက်သလစ်ဘာသာဝင်တွေဟာတနင်္လာနေ့အစောပိုင်းတည်းကစိတ်အားထက်သန်စွာနဲ့စောင့်နေခဲ့ကြတာပါရန်ကုန်လေစိတ်ကနေပိုယဟန်မင်းကြီးတဲခွန်မဲ့ရန်ကုန်ဂိုင်းချုပ်ဆရာတော်ကြီးလည်းဖြစ်ကာဒနယ်ရခိုင်အမတ်လည်းဖြစ်တဲ့ Charles Mambo ရဲ့တိမ်ပြူလန်းကနေအိမ်စီသွားရလမ်းတစ်လျှောက်နေရာ6နေရာမှာကက်သလစ်ဘာသာဝင်တွေစောင့်ကြိုးနှုတ်ဆက်ကြပါတယ်ကက်သလစ်ဘာသာဝင်9သိန်းလောက်သာရှိတဲ့မြန်မာနိုင်ငံစီကိုပိုယဟန်မင်းကြီးတပါးလာရောက်တဲ့အတွက်ဘာသာဝင်တွေအင်မတန်မှဝမ်းသာနေကြသလိုပိုယဟန်မင်းကြီးကိုတွေ့ရဖို့ပိုယဟန်မင်းကြီးရဲ့တရားတွေကိုကြားရဖို့ဆိုတဲ့မျှော်လင့်ချက်တွေနဲ့နေဆောင်ကနေရန်ကုန်မှာရောက်နေကြတာပါအ
ဓိကတော့ကျွန်တော်တို့ကချင်ပြည်နယ်မှာတော့ညီချင်းကြီးပေါ့နော်အဲ့တော့ပေါ့အဓိကဘယ်လိုပြောမလဲဒီချစ်ချင်းမေတ္တာနဲ့ညီချင်းကြီးပေါ့နော်ဒါအကုန်လုံးကျွန်တော်တို့ကချင်လူမျိုးတွေတော်တော်များတဲ့ဒီအတွက်ကောင်းကြီးခံစားချင်တာပေါ့နော်ဒါကိုအဓိကမျှော်လင့်တာပေါ့ဒီလိုလာရဲဆိုတာအဓိကဟိုကိုကလည်းဒီပိုယမင်းကြီးဆိုတာအဲတက်တက်မှာတစ်ခါပေါ့နော်ကျမတို့ကုံအဲဂျုံတောင်ဂျုံခဲအခွင့်အရေးပေါ့ဒီကောင်းပိုယမင်းကြီးရဲ့မိစားတရားမှာပါဝင်ချင်တာပေါ့နော်ဒါဒီကောင်းကြီးမင်္ဂလာခံချင်တယ်ပြီးတော့ကျမတို့ရဲ့ဒီဖျားပြီးရင်ပေါ့အဲကျမတို့ဘာသာမှာဆိုတာပိုယမင်းကြီးပေါ့နော်အဲ့လိုဟိုအဲ့ဆိုဘာဖြစ်ပြောကျမတို့ဒါအတင်းတော်ရဲ့အကြီးကြီးလည်းဖြစ်တယ်ပေါ့နော်ကျမတို့ခရစ်ယာန်တွေကိုလို့ရဲ့ဟိုခရစ်ယာန်ဖခင်ဆိုလည်းမမောပေါ့နော်အဲ့လိုမျိုးဆိုတာကောင်းကြီးခံယူချင်တာပါအဓိက
ကချင်ပြည်နယ်ဟိုပင်မြို့ကလာသူဂရန်ခွန်ကြီးဖြစ်ပါတယ်။ဗမော်မြို့ကလာတဲ့ကိုလွင်မိုးဦးကလည်းမြန်မာနိုင်ငံကကက်သလစ်ဘာသာဝင်တွေရဲ့အင်အားကိုပြခွင့်ရတဲ့အတွက်ခုံယူတယ်လို့ဆိုပါတယ်
။သူကကမ္ဘာအတိမပြုခံရတဲ့ဒီလူတယောက်ဖြစ်တဲ့အတွက်နော်ကျွန်တော်တို့အနေနဲ့လည်းဒီမြန်မာနိုင်ငံမှာဆိုရင်အခုတက်တက်မှာတစ်ခါပဲလာရောက်တွေ့ဆုံရတဲ့အတွက်ကျွန်တော်တို့အနေနဲ့တအားတောင်ခုံယူဝမ်းသာမိပါတယ်ဟုတ်ကဲ့ကျွန်တော်တို့ပြောမယ်ဆိုရင်တော့အခုကနိုင်ငံရေးလည်းမငြိမ်းမချမ်းဖြစ်နေတဲ့အချိန်မှာကျွန်တော်တို့အခုလိုလာရောက်ပြီးရဲ့တော့အားပေးရဲ့ကျွန်တော်တို့အခုလိုဒီကက်သလစ်ဘာသာဝင်တွေဒီလောက်ကြီးရှိရဲ့ဒီမှာပေါ့သူအတွက်တိုးထိန်နေရှိရဲ့ဆိုတော့ကျွန်တော်တို့ပြခေါ်ပြီးပြတဲ့အနေနဲ့ကျွန်တော်အနေနဲ့မြင်တယ်အဲကျွန်တော်ဒါအားကုံယူမိပါတယ်ကျွန်တော်ဟုတ်ကဲ့
တခါမြကျင်းသားမျိုးကနေလာခဲ့တဲ့ Sister Cece Teresa ကလည်းခရစ်တော်ရဲ့ကိုယ်စလဲရောက်လာတဲ့အတွက်ပျော်ရွှင်ရတယ်လို့ပြောပါတယ်
။ဝမ်းသာတဲ့ဂုဏ်ယူတယ်ဘုရားကိုလည်းကျေးဇူးတင်တယ်။နောက်မှတကယ်ကျွန်တော်ကက်သလစ်အသင်းတော်ရဲ့ရိုမန်ကက်သလစ်အသင်းတော်ရဲ့အဖေကြီးရောက်လာတယ်ဆိုတော့ဟိုစိတ်ထဲမှာရံပြော်ဘုရားသခင်ကိုတွေ့တယ်လို့ပဲပေါ့နော်။သခင်ခရစ်တော်ရဲ့ကိုယ်စလဲရောက်လာတယ်ဆိုတော့ပျော်တယ်။ဒါကြောင့်မို့ညစ်နာနေတကူးတကလာခဲ့ခြင်းဖြစ်ပါတယ်။
ရန်ကုန်မြို့စမ်းချောင်းမြို့နယ်မှာနေတဲ့ဒေါက်ခင်ညိုညိုကတော့ပိုယဟန်မင်းကြီးရဲ့ခီးစဉ်ကနေပို့ပြီးတော့မြန်မာနိုင်ငံငြိမ်းချမ်းလာဖို့မျှော်လင့်နေပါတယ
်။အဓိကကတော့သူကငြိမ်းချမ်းရတဲ့ချစ်ချင်းမေတ္တာတွေလာတဲ့အတွက်ကြောင့်မလို့အားလုံးရဲ့ဘာသာပေါင်းစုံတဟဆာတာဖြစ်ပြီးဒီပမာပြည်မှာတိုးတက်ပြီးတယောက်နဲ့တယောက်ချစ်ချင်းခင်နေနိုင်ကြလိမ့်မယ်လို့ကျမတို့မျှော်လင့်ပါတ
ယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေအစ္စလမ်ဘာသာဝင်သိမ်းတဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားခဲ့ကြပြီးလူသားချင်းစာနာကြဖြစ်ရကြီးတစ်ခုအဖြစ်နိုင်ငံတကာကဖော်ပြပြောဆိုနေချိန်မှာပိုယဟန်မင်းကြီး Francis မြန်မာနိုင်ငံကိုရောက်လာတာဖြစ်ပါတယ်။ဒုက္ခရောက်နေသူတွေ၊လူနည်းစုတွေ၊လူမှုအတိုင်းအဝိုင်းကနေကြင်ခံထားရသူတွေကိုပိုယဟန်မင်းကြီးစာနာတနာလေးရှိပြီးတော့သူတို့အရေးအတွက်ထုတ်ဖော်ပြောလို့ရှိပါတယ်။ Rohingya lo thoro ko thoro kho so re Rakhine pi ne myaw pai ga Islam ba da win ni atwe su taung pe ja bo atwe le Pauyahan min ji tai twon ke bu ba de Peace and love ngain jan mu ne chin chin mit da so re tadin saka ne atu Myanmar naingan ko yauk la de Pauyahan min ji Francis a ni ne Tamara u thin jo naingan daw taimin gan pauk ko do aw san su ji ro ne ne pi ro ma nat phan twei song ne a kha Rakhine pi ne myaw pai ga a chi ni ko le the twin swin de lay me lo myaw lin ya ba de Pauyahaminji yauk la de patthama ne phit de di de ma be Bojo mu ji me yauk lai ne Yangon gain chauk sia ro ji ye ne ei ma twei song ma de twei song sin ma ba ri swin nwe de le so ra a the sait daw ma ti ya de ba bu Pauyahaminji ye Myanmar naingan khii sin ma a thu ja song phit ma ga ro November 29 ye ni ja yin Yangon chai ka san kwe ma a mya pi tu ne a tu Pauyahaminji u saung pyu lo me wit pyu su taung pwe phit ba de a ri pwe ko lu paung tain ne chi la yauk me lo CBCM ga myo lin tha ba de November 30 ရက်နေ့မြန်မာနိုင်ငံကမပြောင်းခင်လေ St. Mary's Cathedral မှာလူငယ်တွေနဲ့တွေ့ဆုံပြီးတော့ဆုတောင်းပွဲပြုလုပ်မှာဖြစ်ပါတယ်ရှင်
။တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမြောင်လိုက်ဟာပိုယဟန်မင်းကြီး Francis ကိုတင်ဖြူလန်း St. Mary ဘုရားကျောင်းမှာဒီညနေ့တွားရောက်တွေ့ဆုံနှုတ်ဆက်ရမှာမြန်မာနိုင်ငံမှာဘာသာရေးအရာခွဲခြားဖိနှိပ်ဆက်ဆံမှုတွေလုံးဝမရှိဘဲလှလတ်စွာကိုယ်ကွယ်ခွင့်ပေးထားသလိုတမရော်အတွင်မှာအလားတူလို့ဖြစ်ပြီးတိုင်းရင်းသားအချင်းချင်းကြားမှာလည်းခွဲခြားဆက်ဆံမှုမရှိတဲ့အကြောင်းဗိုလ်ချုပ်မူကြီးမြောင်လိုက်ကပိုယဟန်မင်းကြီးကိုပြောဆိုခဲ့တယ်လို့ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ပါတယ်။ပိုယဟန်မင်းကြီးမြန်မာပြည်ခီးစဉ်အတွင်းတမရော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှုကိုနောက်ဆုံးရက်ကျမှလျှာထားတာဖြစ်ပေမဲ့အခုလိုရန်ကုန်မှာပဲအစောဆုံးတွေ့ဖြစ်တဲ့ကိစ္စဘာကြောင့်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးရှင်။ခုတစ်ဆက်တဲ့ပိုယဟန်မင်းကြီးရဲ့ခီးစဉ်သတင်းနောက်တစ်ပုဒ်ဆက်ပါောင်းမယ်။ရိုမန်ကက်သလစ်ခရစ်ယာန်သာသနာပိုင်ပိုယဟန်မင်းကြီး Francis မြန်မာနိုင်ငံကိုလာရောက်လဲပတ်တဲ့အပေါ်ခရစ်ယာန်ဘာသာဝင်တွေကတခြားသောဘာသာဝင်တွေကပါကြိုဆိုလိုက်ကြပြီးမြန်မာနိုင်ငံငြိမ်းချမ်းရေးအပြင်ဘာသာရေးဆိုင်ရာနဲ့ပတ်သက်လို့ချစ်ကြည်မှုကောင်းကျိုးတွေဆောင်ကျင်းပေးနိုင်လိမ့်မယ်လို့မျှော်လင့်နေပါတယ်။ဒီသတင်းကိုတော့မမေခါကစူးစီးတင်ပြထားပါတယ်
။ဒီကနေ့နိုဝင်ဘာ28ရက်နေ့မှာတော့ပိုယဟန်မင်းကြီး Francis ဟာမြန်မာနိုင်ငံကိုစတင်ရောက်ရှိလာခဲ့တာဖြစ်ပါတယ်။ဒီခီးစဉ်အတွင်းတမရဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တို့နဲ့နေပြည်တော်မှာတရားစီတွေ့ဆုံဖို့ရှိနေတယ်လို့နိုဝင်ဘာ29ရက်နေ့မှာတော့ရန်ကုန်မြို့ကဘာရေးကုမ္ပဏီကနိုင်ငံတော်တန်ခါနာယကအဖွဲ့နဲ့လည်းတီးတန့်တွေ့ဆုံသွားမှာဖြစ်ပါတယ်။ဒါအပြင်စိန့်မေရီဖျားကျောင်းမှာလည်းခရစ်ယာန်ဂိုင်းအုပ်ဆရာတော်တွေနဲ့တွေ့ဆုံသွားဖို့ရှိပါတယ်။ဒီခီးစဉ်အတွင်းမှာတော့မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်လို့ပုံဟန်မင်းကြီးကကောင်းကျိုးတွေဆောင်ကျင်းပေးနိုင်မယ်လို့ခရစ်ယာန်ဘာသာဝင်တွေဘက်ကမျှော်လင့်နေကြတယ်လို့အခြားသောဘာသာဝင်တွေကလည်းဒီလိုလာရောက်မှုအပေါ်ကြိုဆိုမှုတွေရှိနေပါတယ်။မက်ကင်ဆရာတော်အရှင်ဦးအိန္ဒြာကပုံဟန်မင်းကြီး Francis လာရောက်တာနဲ့ပတ်သက်လို့အခုလိုမိန့်ကြားသွားတာပါ
။ပုံဟန်မင်းကြီးမြန်မာနိုင်ငံကိုလာကောင်းပါလေ။ဝမ်းသာပါပါနော်။ဟိုမြန်မာပြည်အကျိုးပြုမဲ့စကားတွေဆက်ကငင်းငင်းရရှိမဲ့စကားတွေကိုပြောရှင်းတာမြန်မာနိုင်ငံမှာရှိတဲ့မြန်မာနိုင်ငံသူနိုင်ငံသားအလုံးကတော့ဆောင်းမြောက်ဝမ်းသာကျေးဇူးရမှာပါ။ဘာသာရေးတရားရုံးတို့ဟာမျိုးတွေကိုလည်းမြန်မာနိုင်ငံမှာရှောင်ရှားနေအောင်သူကြံကောင်းညံကောင်းတွေပေးမယ်လို့တော့ကြုံကြည်တာပဲလေ။အဲ့လိုပေးနိုင်တဲ့သူတွေလည်းပဲလာအမေဝန်တာကြည့်ဆိုတဲ့ဟဲ့ဆိုလို့ရှိရင်တော့သူလာချင်းကကောင်းတော့လာချင်းဖြစ်မှာပေါ့ကောင်းတာတွေပဲသူတို့ပြောပြီးကျက်သွားတဲ့လို့ပြောလို့မရဆိုလို့ရှိရင်တော့ကောင်းတဲ့ရလဒ်တွေထွက်လာမှာပေါ့ဗျာကောင်းတာတွေပြောပြီးတော့ဟိုတဏမန်ရင်စကားလိုခါမျိုးတွေပြောပြီးတော့ရက်ပြည့်ကောင်းတဲ့ခေါ်တဲ့ခါကျတော့ကိုထင်ရဆိုင်မယ်ဆိုလို့ရှိရင်တော့စကားသာဆက်တင်ခဲ့ပြီးတော့အကောင့်ထဲမှာပေါ်နိုင်လို့ဆိုလို့ရှိရင်လည်းပဲအကျိုးမြတ်ထွက်မလာဘူးပေါ့ဒီလိုပဲနေလာကြတော့တာ
အစ္စလမ်ဘာသာဝင်ဦးအေးလွင်ကတော့ပုံဟန်မင်းကြီး Francis လာရောက်တာကနိုင်ငံတကာဘက်ကရခိုင်အရေးနဲ့ပတ်သက်ပြီးအထင်အမြင်လွဲမှားနေမှုတွေအပေါ်ရော့ပါသွားနိုင်မယ့်အနေအထားရှိတယ်လို့တုံ့တက်ပါတယ
်။လူမမရဲ့ဂုံတရီကိုညှိုးမိန်အောင်လို့ရုံညံ့သွားအောင်လို့အဒမဝါဒီကဘာသာရေးကိုအတုံးချပြီးတော့အမျိုးမျိုးခလောက်ဆန်နေကြတယ်ဗျာ။အစိုးရကလည်းအကြက်တဲဖြစ်အောင်လို့အင်တန်ထိလွယ်ရှာလွယ်တဲ့ဘာသာရေးနဲ့သူတို့ကအောက်တန်းကြကြပြီးလုပ်နေကြတယ်ဒီလိုအချိန်မှာကမ္ဘာဘာသာရေးတစ်ခုရဲ့အကြီးကဲဖို့တော့ဘာကြောက်ရောက်လာခြင်းဟာမြမအစားကိုပြန်ဖို့ထုတ်ဖို့အတွက်အခွင့်အရေးတစ်ခုရတယ်လို့ကျွန်တော်အဲ့လိုပဲတွေးထင်ပြီးတော့အရင်ပဲဝင်တာလဲဝင်တာပါလေပီတိလက်ဖြစ်ပါလေအပြောင်းလဲဆိုတော့ကာယကံရှင်ကလှုပ်ယူမှရမှာပေါ့လေအဲ့တော့လှုပ်ယူကြမဲ့ပုံကိုယ်တွေကိုနှိုးဆော်မှုစေဆော်မှုတစ်ခုအနေနဲ့တော့ဘုရားမင်းကြီးရဲ့ဒီမေတ္တာတက်ပြီးဆူတောင်းနေနောက်ပြီးတော့သူ့ရဲ့မိကောင်းဆွေကောင်းအနေနဲ့အကြံကောင်းဉာဏ်ကောင်းတွေပေးတာတွေကအပြောင်းလဲအတွက်တော့ဟိုစေဆော်မှုတစ်ခုတိုက်တွန်းမှုတစ်ခုတော့ဖြစ်နေမယ်လို့ကျွန်တော်တော့မျှော်လင့်ထားပါတယ်
NLD ပါတီဗဟိုအလုံးမှုဆောင်အတူဖြစ်တဲ့ဥညာဝင်းကတော့အခုလိုလာရောက်မှုကမြန်မာနိုင်ငံအတွက်ထူးခြားတဲ့ကောင်းမြတ်မှုတစ်ခုလို့သုံးသပ်ပါတယ
်။ဒီလိုလာတာတော့ကျေကျေပါတယ်။နောက်ကဘာပေါ်မှာခေရဘာသာဝင်တယ်။အများကြီးရှိပါတယ်။အစင်လာကြည့်တဲ့ဘာသာကြီး ဘာသာတစ်ခုပါအဲ့တော့အားသာကိုကျွန်တော် welcome လုပ်ပါတယ်ကျေးဇူးပါတယ
်ပုံရမ်းမင်းကြီး Francis ရဲ့အခုမြန်မာနိုင်ငံခရီးစဉ်ကပုံရမ်းမင်းကြီးတပားရဲ့ပထမဆုံးမြန်မာနိုင်ငံခရီးစဉ်လည်းဖြစ်ပါတယ်မြန်မာနိုင်ငံခရီးစဉ်အပြီးမှာတော့ပုံရမ်းမင်းကြီးကဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်သွားရအောင်မှာဖြစ်ပါတယ်ရခိုင်အရေးကြောင့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစလုံးအခက်ကြုံနေချိန်မှာပဲပုံရမ်းမင်းကြီးရဲ့အခုလိုခရီးစဉ်ပေါ်ထွက်လာတာပဲဖြစ်ပါတယ်ရှင်
မိခတင်ပြသွားတာပါခုတော့သတင်းမီဒီယာလွှတ်လပ်ခွင့်ဆိုင်ရာသတင်းဖက်ဆက်ပါမယ်နေပြည်တော်ကလွှတ်တော်အဆောက်အုံကိုအဝေးထိန်ဒရုန်းယာဉ်နဲ့ရိုက်ကူးဖို့ပြင်ဆင်မှုနဲ့လေကြောင်းပြန်သမှုဆိုင်ရာအဲ့ဥတွေနဲ့ထောင်ချခံထားရတဲ့နိုင်ငံခြားသတင်းထောင်အုပ်ကိုဒီကနေ့တရားရုံးထုတ်ချိန်မှာတော့နှုတ်ထက်တရားစွဲဆိုထားတဲ့အမှုတွေရုပ်သိမ်းဖို့ရှောက်လက်ချက်ကိုပေးချပြီးလဝကအဲ့ဥတွေနဲ့ထပ်မံတရားစွဲဆိုလိုက်တယ်လို့အမှုလိုက်ရှင်တွေကပြောပါတယ်အခုလိုသတင်းသမားတွေအပေါ်ထောင်ဒဏ်ချပေးတာတော့နှုတ်ထက်ဥပဒေပုံမှန်အမျိုးမျိုးတက်ပြီးတော့ထပ်မံတရားစွဲဆိုဖို့ပြင်ဆင်နေတဲ့အပေါ်သတင်းမီဒီယာလွှတ်လပ်ခွင့်နဲ့ပတ်သက်လို့ဒီမိုကရေစီအစိုးရရဲ့ပုံရိပ်တွေကိုထိခိုက်စေတယ်လို့သတင်းမီဒီယာလွှတ်လပ်ခွင့်လှုပ်ရှားသူတွေဘက်ကဝေဖန်လိုက်ပါတယ်မဆူမုံကစူးစီးတင်ပြပေးထားပါတယ်ရှင
်ဟုတ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလ28ရက်နေ့ကနေပြည်တော်ကောင်စီနယ်မြေတွေကလွှတ်တော်အဆောက်အုံကိုအဝေးထိန်ဒရုန်းနဲ့ရိုက်ကူးဖို့ပြင်ဆင်နေချိန်ဖမ်းဆီးခံလိုက်ရတဲ့တူရကီနိုင်ငံအခြေစိုက် TRT သတင်းဌာနရဲ့စင်ကာပူရုံးခွဲကမလေးရှားနိုင်ငံသူသတင်းတောက်အမျိုးသမီးစင်ကာပူနိုင်ငံသားအမျိုးသားသတင်းတောက်တို့အပြင်ဘာသာပြန်အဖြစ်လိုက်ပါသွားတဲ့မြန်မာနိုင်ငံသားသတင်းတောက်ကိုအောင်နိုင်စိုးနဲ့ရင်မောင်းတို့ကိုနေပြည်တော်စဘူတီရီမြို့နယ်တရားရုံးမှာရုံးထုတ်ပြီးတော့လေကြောင်းပြန်သတ်မှုဆိုင်ရာအဥပဒေနဲ့ထောင်နဲ့နှစ်လစီချမှတ်ပြီးဖြစ်ပါတယ်ဒီကနေ့နိုဝင်ဘာလ28ရက်နေ့မှာတော့သူတို့ကိုတရားစွဲဆိုထားစေအမှုတွေကိုနေပြည်တော်မှာရုံးထုတ်စစ်ဆေးချိန်မှာတော့ရာဇဝတ်ကျင့်ထုံးဥပဒေပုံမှန်403အရာတရားစွဲဆိုမှုကိုရုပ်သိမ်းဖို့ရှောင်လဲချက်ကိုတရားရုံးကပယ်ချလိုက်ပါတယ်ဒါအပြင်စဘူတီရီမြို့နယ်လာဝကဦးစီးမှုကနေလာဝကအဥပဒေ73နဲ့ထပ်မံပြီးတရားစွဲဆိုလိုက်တယ်လို့သတင်းသမားတွေဘက်ကအမှုကိုဥပဒေကြောင်းအရာလိုက်ပါဆောင်ရွက်ပေးနေသူရှင့်နေဦးခမောင်ဇော်ကပြောပါတယ
်ဒီလိုမျိုးရတော့ကျွန်တော်တို့အဲ့ဒီ403 application ကိုပယ်လိုက်တယ်ပေါ့ဗျာရုံးကနော်ပြမှုတစ်ခုလည်းဟိုနှစ်ခါဆစ်ဆေးတာမဟုတ်ဘူးပေါ့ဗျာပြမှုတစ်ခုကတစ်ခုက drone လွတ်တင်တာတစ်ခုက drone ကိုနိုင်ငံခြားအတွင်းတာပေါ့ဗျာနော်အဲ့ဒါမတူဘူးပေါ့အဲ့လိုတို့ပြီးတော့ပယ်လိုက်တယ်ဒါတကထူးထူးခြားခြားလက်တော့ခတ်တယ်လားအဲ့တမှုရတော့ immigration app အဲ့ပုံမှန် 73 နဲ့တင်လာတယ် overstay ပေါ့အဲ့ visa တက်တန်းကျော်လို့နေဆိုင်နေရဲဆိုပြီးတော့ဟုတ်ကဲ့နိုင်ငံရေးနှုတ်ကိုဆွဲတာဟုတ်ဗမာနည်းအောင်မပါဘူးဦးစီးမှုကနေပြီးတော့ပါတရလိုလုတ်ပြီးတော့အဲလူမှုကြီးကြပ်ရေးအဲ့ဥပဒေပုံမှာ73နဲ့ဆွဲတာဖြစ်တယ်ကတော့တစ်နှစ်ဖြီထောင်တန်းဖြစ်စီငွေတန်းဖြစ်စီတစ်နှစ်ရလုံးဖြစ်စီချမှတ်နေတယ
်အခုလာမဲ့ဒီဇင်ဘာလ4ရက်နေ့မှာလဲထပ်မံရုံးထုတ်စစ်ဆေးချိန်မှာတော့သူတို့ကိုတပ်ဆိုင်ရာကတရားစွဲဆိုထားတဲ့ပုံမှာတွေနဲ့ပတ်သက်ပြီးဆက်လက်စစ်ဆေးမှာဖြစ်တယ်လို့ရှင်နေဦးခင်မောင်ဇော်ကပြောပါတယ
်ပုံမှာဒီနေ့ဖတ်ပြရရုံရှိတယ်တင်နေကြားရှိတယ်ရှေ့ချင်းကြမှာဒီဥစ္စာကိုကျွန်တော်အခြေသွင်းပြောကြဆိုကျွန်တော်ကိုယ်တိုင်လည်းပါဝါမတင်နေဘူးအဘိုးအစိုးရကကြည်နာနတ်ကားကိုတက်ခတ်ပြီးကြောက်တင်ရတယ်နှစ်ခုပဲအဲ့တော့အဲ့ဒီချင်းကြမှာကဲမှာတို့တုံးမှုရင်ဆိုင်ရတာပေါ့ဗျာတမှုရောကြီးချလိုက်တယ်ပေါ့ဗျာ
သတင်းမီဒီယာလွတ်လပ်ခွင့်အပါအဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နောက်ဒီမိုကရေစီစနစ်ဖော်ဆောင်မှုကြိုးပမ်းနေတဲ့ NND ပါတီဦးဆောင်တဲ့အရသာအစိုးရလက်ထက်မှာအခုလိုသတင်းသမားတွေပေါ်မှာဖန်ဆီးထောင်ချမှုတွေနဲ့ဥပဒေပုံမှန်တွေအမျိုးမျိုးတက်ပြီးတော့ထပ်ပြီးတရားစွဲဆိုဖို့ပြင်ဆင်နေတဲ့အပေါ်ဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေပါတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်လှုပ်ရှားဆောင်ရွက်နေသူကဗျာဆရာမောင်ဆောင်ခါကဝေဖန်ပြောဆိုလိုက်ပါတယ
်ဒီပထမတက်မှုနဲ့စနာဒီလေရင်အဥ်ရင်းနဲ့ဒီအဲပထမပြည့်တန်းကြပြီလားနှစ်လခြပြီသွားပြီတကယ်ကဒီလောက်ဆိုရင်ကိုအဲကြီးနေတဲ့နော်အညိုတကြီးနဲ့ဒီဟာယူရွေးရဲရှိရှိနဲ့ကိုထောင်ထဲကိုကြိုက်ထည့်ထားနိုင်အောင်ဆိုပြီးအဲ့လိုရှိရှိမြပုံမှန်နဲ့အကုန်ကောက်ဆွဲတက်ပြီးတော့ထောင်ထဲဆွဲထည့်ထားတာမျိုးဆိုတော့လုံးဝမဖြစ်တင်ဘူးပေါ့နော်ဟိုဒီလောက်ကြီးထီပေါ့နော်ဒီဥ်ရီတွေတခုပြီးတခုကိုနဲ့ဥ်ရီတွေကောင်းများများစွာနဲ့သူတို့ထောင်ထဲကိုကြိုက်ထည့်ထားဖို့ကြိုးစားတာမျိုးမျိုးကြီးစုရကောင်းနေတဲ့ဆက်ပြီးမလုပ်ဆောင်တင်ဘူးလေကျွန်တော်တို့
ဒါအပြင်အခုလိုတက်ဆိုင်ရာကတရားစွဲဆိုမှုတွေအပြင်အခုနောက်ပိုင်းမှာတော့အကဲဆက်မခံတဲ့သတင်းချက်လက်ဖော်ပြမှုတွေနဲ့ပတ်သက်လို့သတင်းမီဒီယာသမားတွေအပေါ်မှာရွေကျက်ရှိရှိနဲ့ပြစ်မှတ်ထားတိုက်ခိုက်မှုတွေလည်းပိုများလာတယ်လို့မောင်ဆောင်ခါကပြောပါတယ
်မီဒီယာကနည်းနည်းလေးလွဲလိုက်ကြတယ်အဲ့လူကိုထောင်ထဲထည့်မယ်အဲဒီလိုတုံးသွားတာဒါတွေမဟုတ်ဘူးဒီပြာဒီမက်အက်တာကိုပေးထားမှဆိုရင်လေဒီလူကအက်တာကိုတက်မဲ့ဖြစ်မဲ့ဒီချင်းချောက်တာတွေထီရအဲဒါကျွန်တော်တို့ကတုံလာတယ်တွေ့လာမြင်လာရတယ်ဗျာဒါတရားဝင်ကိုပဲဒီ online မှာတကယ် profile အမှန်တကယ်ကိုပြောနေတာတိကျွန်တော်တို့ကတုံလာတယ်ပေါ့ media ဒီပေါ်မှာဒီလိုဖိနှိပ်နေတဲ့ဟာတွေနဲ့ပတ်သက်ပြီးဘယ်သူကပဲလှုပ်လို့ဟိုလက်ရှိ NNI ဆူရပဲခေါင်းခံမတူရပဲတောင်းယူရမယ်အဲ့တော့တည့်ရပြီးတော့ဆူရဒီအချိန်မှာသူကဒါပေါ်မှာဒီဟာတွေကိုတာဝန်ယူပြီးတော့ဖြည့်ရှင်းတာမျိုးတွေနောက်ကဖြည့်လျှော့တာမျိုးတွေမဖြစ်မနေလုပ်ပေးဖို့လိုရမှာနောက်ဆုံး name pian me di nni su ya name pian me di nni ku utong ne dong yang su ji ye name pian le me lo chan tin le ya
ne pi ro lwet daw ko drone ne yai ku bo pye sin ne tadin thama ri ko twin gung thauk gung upare ne tya swe su ga ra phit bi amu tin sha bi a pye shi de so yin no a ne song thong na 3 ni ti cha khan ya ma phit bi ngwe dan le cha mat nai ma de naw law wa ka upare chho phaw mu ne le that do thong nan ri cha mat khan ya nai ji shi ni ba de shin
ma su mon tin pya taw ra ba ku ro nang ga da ga tadin saung wa phe se ya aw ma နိုင်ငံရေးနဲ့အမှုပညာဖျော်ဖြေရေးနယ်ပယ်ကလိမ့်မိုင်းဆိုင်ရာအရှုပ်တော်ပုံတွေအကြီးအကျယ်ပေါ်ထွက်လာနေပြီးအာဏာရှိတဲ့သူတွေကလိမ့်မိုင်းဆိုင်ရာအရာအနောက်ဆက်စောကားခံရတဲ့အမျိုးသမီးအရေးတွက်လဲတိုးလာနေပါတယ်။အမျိုးသားတွေကလည်းသူတို့လည်းတစ်ခါတည်းမှအဲ့ဒီလိုနောက်ဆက်ခံရရရှိတယ်လို့ဆိုပါတယ်။အခုလက်ရှိအမေရိကန်သမ္မတဒေါ်နယ်ထရမ့်အပါအဝင်တချို့အမေရိကန်သမ္မတတွေကလည်းအဲ့ဒီလိုဆွဆွဲခံရတာတွေရှိခဲ့တဲ့အကြောင်း VOA သတင်းထောက် Mike O'Sullivan သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြထားပါတယ်ရှင်
။ American သမ္မတ Lyndon Johnson ဟာဥပဒေပြုတဲ့နေရာမှာရအုပ်ချုပ်ရေးပိုင်းမှာပါအောင်မြင်တဲ့သူတူဖြစ်ခဲ့ပါတယ်။ဒါအပြင်သူကမိမလိုက်စားသူတူဖြစ်ပြီးညီဆွန်းခဲ့တဲ့အမျိုးသမီးတွေလည်းအများပြားရှိတယ်လို့အထုပ်ပတ်တီရေးသူတွေကပြောပါတယ်။ဒါပေမဲ့ဒီလိုဖြစ်တဲ့သူတွေထဲမှာသူကပထမဆုံးသမ္မတတော့မဟုတ်ပါဘူး။သမိုင်းပညာရှင်တွေကတော့ Thomas Jefferson ဟာသူ့ရဲ့ကျွန်းတယောက်ဖြစ်တဲ့ Sally Hemings နဲ့သားသမီးတွေရခဲ့တယ်လို့မှတ်ယူထားပါတယ်။သမ္မတတွေနဲ့ပတ်သက်တဲ့သမိုင်းပညာရှင် Richard Reeve ကတော့တချို့နိုင်ငံရေးသမားတွေဟာသူတို့ရဲ့အိမ်တော်ပြုစဉ်ကပေးထားတဲ့ဂတိကဝတ်တွေကိုမတည်တာဟာအော်ဇာမဟုတ်ဘူးလို့ပြောပါတယ
် What is politics if it's not seduction?
That's what ဘာလို့ဆွေးတော်နာမဟုတ်ဘူးဆိုရင်နိုင်ငံရေးဆိုတာပါလေသူတို့အားလုံးဒါလုပ်ကြပါလေ
သမ္မတ John F. Kennedy ဟာလည်းသူသမ္မတမဖြစ်ခင်ကရောဖြစ်ပြီးမှပါမိမတွေအတော်များများနဲ့ရှုပ်ခဲ့တယ်ဆိုတာနာမည်ကြီးသူတယောက်ဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအချိန်တုန်းကတော့ American အတော်များများမသိခဲ့ကြပါဘူးအရွယ်ရောက်ပြီးသားလူတွေကြားမှာနှစ်ဦးနှစ်ဖက်သဘောတူလို့ဖြစ်ကြတာဟာဥပဒေနဲ့ဆန့်ကျင်တာမဟုတ်ဘူးလို့ Southern California တက္ကသိုလ်ကဥပဒေပညာရှင် Ariella Gross ကပြောပါတယ
် We also want to be able to distinguish between people who are
အသက်ဆုံးတဲ့အရွယ်မိန်းကလေးတွေကိုလိမ်ပိုင်းဆိုင်ရာအရာစော်ကားနှုတ်ဆက်တာတွေလုပ်နေတဲ့သူတွေနဲ့ရာဇဝတ်မှုမမြောက်တဲ့အဖြစ်အပျက်တွေဒါမှမဟုတ်တရားရုံးမှာအေးအေးယူနိုင်လောက်တဲ့လိမ်ပိုင်းဆိုင်ရာအရာနှုတ်ဆက်စော်ကားမှုတွေကိုကျမတို့အနေနဲ့ခွဲခြားတတ်ချင်ပါတယ
် Bill Clinton ကိုသမ္မတအဖြစ်မရွေးချယ်ခင်ကလိမ်ပိုင်းဆိုင်ရာနှုတ်ဆက်မှုတွေရှိတယ်ဆိုတဲ့ဆွဆွချက်တွေလည်းထွက်ပေါ်ခဲ့ပါတယ်ဒါမဲ့သမ္မတဖြစ်နေစဉ်အတွင်းသူဟာအမျိုးသမီးတဦးနဲ့နှစ်ဦးသောတူလိန်ဆက်ဆံမှုပြုခဲ့တယ်လို့နောက်ပိုင်းမှာလိန်ပြီးတော့ကြမ်းကြင်ထွက်ဆိုခဲ့ပါတယ်။သူ့ကိုတရားစွဲခဲ့ပေမဲ့ပြစ်ဒဏ်မချဘဲတရားသေးလွတ်ပေးခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကအင်တာနက်တွေစပေါ်ကစားအချိန်လေးဖြစ်တာကြောင့်ပါတယ်လို့ Richard Reeve ကပြောပါတယ
်။ There's no doubt that Clinton got lucky. Again, if the web were around, he probably wouldn't have
survived. Mr. Clinton ကကောင်းသွားတယ်ဆိုတာကတော့ပြောစရာမလိုပါဘူး။တကယ်လို့သာအဲ့ဒီအချိန်ကအင်တာနက်သာထူးထင်းကျကျပေါ်နေပြီဆိုရင်သူ့အနေနဲ့သမ္မတအဖြစ်နဲ့ဆက်ပြီးရှိနေနိုင်မှာမဟုတ်ပါဘူ
း။အနာဂတ်မှာသမ္မတဖြစ်လာတဲ့ Donald Trump ဟာလည်း2005ခုနှစ်တုန်းကမိမရည်နဲ့ပတ်သက်ပြီးတော့သူလှုပ်ချင်တယ်လို့လှုပ်လို့ရတယ်ဆိုပြီးကြွားလုံးထုတ်ပြောထားတာကိုအတန်ဖမ်းမိထားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီး Ariella Gross ပြောတာကတော့
When you're a star, they let you do it. You can do anything.
That case is remarkable in that if he did the things that he bragged about
အဲ့ဒီတိခွေထဲမှာသူလောက်တာရုံနဲ့ပတ်သက်ပြီးတော့ပြောထားတာတွေကအံ့ဩစရာကောင်းလောက်အောင်ပါပဲအမျိုးသမီးတွေရဲ့မတော်ရနေရာတွေကိုကင်တာဟာလိမ်ပိုင်းဆိုင်ရာစော်ကားနှောက်ယှက်မှုရာဇဝတ်မှုမြောက်နိုင်ပါတယ်ကျမတို့ရဲ့သက်တွေကတော့သူပြောထားတာတွေပါပဲ
တမိုင်းပညာရှင် Reeve ကတော့တမားတွေအပါအဝင်အမျိုးသားတွေဟာကြွားပြီးပြောတတ်ကြတယ်လို့ဆိုပါတယ်ဒါပြင်အမျိုးသမီးတွေနဲ့အမျိုးသားတွေဟာသူတို့ကြားမှာဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးတော့အမြင်သဘောထားမတူတာတွေလည်းရှိနိုင်ပြီးပြိုင်ဘက်တွေနဲ့အတိုက်ခံတွေကိုမမမမလူအများရှိမှထုတ်ဖော်ပြောဆိုခွင့်ပေးထားပါတယ်။နောက်ကွယ်မှာဖြစ်ခဲ့တဲ့ဒီလိုဆွဆွဲချက်တွေနဲ့ပတ်သက်ပြီးသမ္မတတွေအပါအဝင်အနာရှိတဲ့သူတွေဘက်ကတာဝန်ယူဖြေရှင်းလာကြတယ်ဆိုတဲ့အထောက်အထားတွေမရှိပေမဲ့လည်းလိမ်ပိုင်းဆိုင်ရာစော်ကားနှောက်ယှက်ခံရသူတွေရဲ့အတန်တွေကတော့ပိုပြီးတော့ကြဲကြဲလောင်လောင်ထွက်ပေါ်လာနေတယ်လို့ပညာရှင်တွေကပြောပါတယ်ခင်ဗျာ
။ကိုရရင်နိုင်ပါရှင်။VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကို Democratic မြန်မာအသံ TVB ကနေလည်းဖန်ယူကြည့်ရှုနိုင်ပါတယ်။ TVB ရုပ်သံစလောင်းကနေနေ့စဉ်ည10နာရီနဲ့မနက်9နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မနက်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမြင်မြန်ခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံကနေကြည့်ရှုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတရှိများရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်နိုဝင်ဘာလ29ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်သတင်းလောအစီအစဉ်ပြင်ဘလော့ဂါတွေပြောသမျှကဏ္ဍတွေကိုလည်းနှာစင်ကြရမှာပါ။ဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်သူယုံကြည်ရအစီအစဉ်မှာကြားဖို့ရှိတာကတော့
နိုင်ငံတနိုင်ငံနဲ့တနိုင်ငံချက်မရေးစင်တန်းကိုနှိုင်းရှင်တဲ့အခါမိခင်တင်နှုံ၅နှစ်ယောက်ကလေးတင်နှုံဆိုတဲ့ပြည်ထောင်နဲ့တိုင်းကြပါရယ်အမေရိကန်လိုဖွံ့ဖြိုးတိုးတက်ပြီးနိုင်ငံတွေမှာတော့မိခင်တင်နှုံကလေးတင်နှုံဟာမရှိလောက်နေပါ
မိခင်နဲ့ကလေးကျမရဲ့အထူးပြုဘာသာရပ်ယူခဲ့သူတောက်တာရင်ရင်ထွန်းငွေကသူယုံကြည်ရကိုနောက်ပိုင်းမှာအပြည့်အစုံပြောပြသွားဖို့ရှိပါရယ်အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်လက်ရှိ NRD အစိုးရလက်ထက်အတွင်းလုပ်ငန်းရှင်တွေကစီးပွားရေးလှုပ်လို့မကောင်းဘူးစားသုံးသူတွေကလည်းကုန်စည်နှုန်းတွေကြီးမြင့်နေတယ်ဆိုတဲ့ပြောဆိုမှုတွေအခုနောက်ပိုင်းမှာပိုထွက်လာနေတာကြောင့်အစိုးရရဲ့စီးပွားရေး policy တွေကဘာတွေလဲဘလို့လိုအပ်ချက်တွေရှိနေတယ်လဲဆိုတာကိုသိရှိနိုင်အောင်စာရေးဆရာတောက်တာတင်မောင်တန်းကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းတစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင
်။မကြာသေးခင်ကမြန်မာ insider စီးပွားရေးဂျာနယ်ကပြုလုပ်ခဲ့တဲ့စစ်တမ်းတစ်ခုမှာလက်ရှိ NLD အစိုးရရဲ့စီးပွားရေးစီမံမှုကောင်းတယ်လို့ဖြည့်ဆို့သူ12ရာခိုင်နှုန်းသာရှိခဲ့ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့ပြီးခဲ့တဲ့အစိုးရလက်ထက်ကစီးပွားရေးစီမံခန့်ခွဲမှုဟာကောင်းတယ်လို့ဖြေဆိုသူ46ရာခိုင်နှုန်းရှိခဲ့ပြီးမကောင်းဘူးလို့ဖြေဆိုသူကတော့19ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။စစ်တမ်းကောက်ယူတဲ့နေရာမှာဘယ်လိုလူတွေကိုမေးခဲ့တယ်ဆိုတာနဲ့ပတ်သက်လို့ကိုစားပြုမှုပြဿနာရှိနိုင်ပေမဲ့လက်ရှိလူမှုအကြမ်းမှာထွက်ပေါ်နေတဲ့အတန်တွေနဲ့ကြီးမားတဲ့ကွာဟမှုမရှိဘူးဆိုတာကိုတွေ့ရပါတယ်။ဒါကြောင့် NLD အစိုးရရဲ့စီးပွားရေး policy တွေကဘာလဲဆိုတာတွေကိုသိရအောင်အစိုးရစီးပွားရေး policy တွေချမှတ်ဆောင်ရွက်နေသူတွေနဲ့နှိစက်မှုရှိတဲ့စာရေးဆရာဒေါက်တာတင်မောင်တန်းကိုမေးကြည့်ခဲ့ပါတယ်
။ပထမတစ်ချက်ကတော့စီးပွားရေးတိုးတက်တယ်ဆိုတာကလူလူကိုင်လိုကောင်းတယ်ပေါ့နော်။လူလူကိုင်လိုကောင်းတဲ့အချက်ကငွေကြေးလက်ပတ်မှုနဲ့တစုံတရာတော့ပတ်သက်နေတယ်လို့ထင်တယ်။အခုအစိုးရရဲ့စီးပွားရေးကြံပေးပေါ့နော်။အဲဆရာပမခရှောင်းထွန်းတို့ပြောကြားချက်အရာဆိုလို့ရှိရင်ဒီကျွန်တော်တို့ပြီးခဲ့တဲ့အစိုးရတာဝန်ဤဆုံးကဏ္ဍမှာငွေကြေးတွေထုတ်ခဲ့တယ်အဲ့ဒီငွေကြေးတွေက300ခိုင်နှုန်းလောက်များသွားတယ်လို့သူရဲ့တင်ပြချက်တခုမှပြောတယ်အဲ့ဒီအခြေခံကပြောမယ်ဆိုလို့ရှိရင်တော့ငွေလက်ပတ်မှုကိုငွေတွေကိုဒီဈေးကွက်ထဲကိုထည့်လိုက်တဲ့အတွက်ကြောင့်မလို့လူတွေလက်ထက်မှာငွေတွေရောက်ပြီးအယောင်းဝယ်တွေပို့သွက်လာတယ်ပေါ့နော်ဆိုတော့ဒီအကြောင်းချက်အချက်ကိုပြောလို့ရတယ်ဒါပေမဲ့တစ်ဖက်မှာကြာတော့လေဒီလိုငွေတွေကိုထည့်လိုက်တာရဲ့အန္တရာယ်တခုရှိတယ်အဲ့ဒါဘာလဲဆိုရင်ငွေဖောင်းပွားမှု56မှာငွေဖောင်းပွားမှုက16ရာခိုင်နှုန်းအထိတက်သွားတယ်။တက်သွားတဲ့အတွက်ကြောင့်ပြဿနာကအကျိုးဆက်ကဘာရှိလဲဆိုလို့ရှိရင်ငွေဖောင်းပွားသွားတယ်ဆိုလို့ရှိရင်ဒီဘူးအားဖြင့်ဆိုလို့ရှိရင်ငွေဖောင်းပွားမှုကများနေတယ်ဆိုလို့ရှိရင်ဘယ်သူမှဖမ်းမမဆုကျင်ဘူး။ဘာမှမဆုကျင်တဲ့အတွက်ကြောင့်မို့ဗန်တွေကနေပြန်လဲချိဖို့ဆိုတာပြန်ပြီးခက်တယ်။အဲ့တော့ဥမာအားဖြင့်ဗန်ရဲ့ချင်းငွေအတူနှုန်းက73ရာခိုင်နှုန်းရှိတယ်ငွေဖောင်းပွားမှုက16ရာခိုင်နှုန်းရှိတယ်ဆိုလို့ရှိရင်ဘာမှငွေစုတဲ့လူက100ရာခိုင်နှုန်းပဲရမယ်ဆိုလို့ရှိရင်စုတဲ့လူကအလိုလိုနေရင်ရှုံးနေတယ
်ချင်းငွေအတုံးတုံးများနေခြင်းဟာနိုင်ငံတကာမှာဝင်ရောက်ရှင်ပြိုင်တဲ့အခါမြန်မာစီးပွားရေးလုပ်ငန်းရှင်တွေအတွက်တပန်းရှုံးစေတယ်လို့ဆရာတမောင်တန်းကဆက်ပြောပါတယ
်ချင်းငွေအတုံးတုံးများနေတာကဘာပြဿနာရှိလဲဆိုမဟာဗျူဟာအရကမ္ဘာဈေးကွက်ထဲကိုဝင်မယ်ဆိုလို့ရှိရင်ဒါပြဿနာကြီးတယ်ရှိတယ်ဘာကြောင့်လဲဆိုတော့အာဆီယံအနေနဲ့ဈေးကွက်ဖွင့်လိုက်တယ်သူကဈေးကွက်ဖွင့်လိုက်လို့ရှိရင်တခြားနိုင်ငံတွေကကုမ္ပဏီတွေကဝင်လာမယ်သူတို့ကသူတို့နိုင်ငံအတူတူတွေရမယ်ဥပမာအားဖြင့်မထိုင်းဆိုတော့ဆိုရင်9ရာခိုင်နှုန်းပတ်ဝန်းကျင်နဲ့အတူတူရတဲ့အချိန်မှာဘာလုပ်ငန်းရှင်တွေက73ရာခိုင်နှုန်းနဲ့လုပ်ရမယ်ဆိုလို့ရှိရင်မကိုက်ဘူးဘလုံးမှမပြိုင်ဆိုင်နိုင်ဘူးဒါကြောင့်မို့အခြေခံအားဖြင့်မက်ခရိုစီးပွားရေးအခြေခံလို့အဲ့ဒါကိုပြောတယ် အဲ့ဒီမက်ခရိုစီးပွားရေးခြေခံကိုပြန်တက်ဖို့လိုလာတယ်အဲ့ဒါရေရှည်အတွက်လိုအပ်တယ်ဂျီရိုအနေနဲ့တော့ငွေတွေကိုဈေးကွက်ထဲထည့်လိုက်တဲ့အတွက်ကြောင့်မလို့လူတွေလည်းထက်မှငွေတွေများလာမယ်ရလာမယ်တွက်လာမယ်ဖြစ်လာမယ်လို့ပြောလို့ရပြီမယ်လို့ရေရှည်အတွက်ကြတော့မြန်မာစီးပွားရေးလုပ်ငန်းရှင်တွေကြိုင်ဆိုင်နိုင်မှုတို့ကပြဿနာကြီးပြည့်ရှိလာတယ်ဆိုတော့ဒီသဘောအရတက်လာတဲ့ energy အစိုးရကငွေတွေကိုပြန်သိမ်းလိုက်တဲ့အတွက်ကြောင့်မလို့ဒီကွက်ထဲမှာရှိတဲ့ငွေလက်ပတ်မှုဟာကျသွားတယ်နည်းသွားတယ်ဒါကြောင့်မို့ငွေတွေအကုန်လုံးကအယောင်းဝယ်တွေငွေကျက်သွားတယ်ပေါ့နော်စီးပွားရေးသမားတွေလက်ထက်မှာဒါကြောင့်မို့လက်ပတ်မှုလျှော့သွားတယ်လို့ပြောလို့ရတယ
်ငွေကြေးဖောင်းပွားမှုနဲ့ဆက်ဆက်နေတဲ့အကြောင်းအရာတွေကဘာတွေဖြစ်ပါမလဲ
အဲ့တော့ငွေဖောင်းပွားမှုကဒုတိယဆက်ဆက်နေတာဘာလဲဆိုတော့အတိုးနှုန်းပေါ့နော်အဲ့တော့ခုနပြောလို့ငွေဖောင်းပွားမှုက16ရာခိုင်နှုန်းလောက်ဖြစ်တဲ့အတွက်ကြောင့်မို့လို့ဗမာမြန်မာနိုင်ငံရဲ့စီးပွားရေးကလည်းပြန်ပါအတူလုံးအရက်သေးကအတူလုံးပြောလို့ရှိရင်၃ချက်တူပေါ့နော်အဲ့ဒါ36ရာခိုင်နှုန်းနဲ့ညတယ်ပေါ့အဲ့တော့အစိုးရက73ရာခိုင်နှုန်းနဲ့ကြီးတယ်ဒါဆိုရင်တလဆိုလို့ရှိရင်တစ်ချက်10ရာနှုန်းလောက်ကျတယ်အဲ့တော့ပြန်ပါမှာကဒီရေအပေါင်းကအမခန်နိုင်လောက်တဲ့မရွှေမပြောင်းနိုင်တဲ့ပစ္စည်းမဟုတ်ခဲနဲ့ကြီးကြတာပေါ့နော်ကြီးကြတဲ့ခါမှာ1ချက်ခွဲ1ချက်ရင်းနှီးလို့ရှိရင်1ချက်ခွဲ3ချက်ပေါ့ဒီကြားထဲမှာပြေးကြောက်မလို့သူတို့ယူတဲ့နှုံးကပြ90ကနေမှတစ်ချက်140နှုံးဒါမှမဟုတ်တစ်ချက်ပြ90နှုံးလောက်တည်းရှိတယ်ဆိုတော့ဒီကြောင်းပြင်ပမှာရှိနေတဲ့အတိုးနှုံးကလည်းအစိုးရယူတဲ့အတိုးနှုံးနဲ့ကြီးလိုက်မယ်ဆိုလို့ရှိရင်ကျိုးချောင်းယုတ်တိပြောင်းညီတယ်လို့ပြောလို့ရတယ်ဒါဖြင့်အဲ့ဒီအတိုးနှုံးနဲ့လည်နေတဲ့အတွက်ကြောင့်မလို့ဒုတိယ3ချက်တိုးနဲ့တွက်ပြီးတော့စဉ်းစားပြီးစီးပွားရေးတွေလောက်ကြတယ်လောက်ကြတဲ့အတွက်ကြောင့်36ရာခိုင်နှုံးဆိုတာကပုံမှန်စီးပွားရေးပေါ့နော်ကွာမှာစီးပွားရေးနဲ့ပြောလို့ရှိရင်တော်တော်လေးကိုများတယ်ပေါ့ပုံမှန်စီးပွားရေးဆိုလို့ရှိရင်ကျွန်တော်ကြည့်လို့ရှိရင်ယောက်တော့ဖြစ်100ခိုင်နှုန်း100ခိုင်နှုန်း15ခိုင်နှုန်းလောက်ကပုံမှန်အနေနဲ့ပဲအမြတ်ကအဲ့လောက်ရှိတယ
်အဲ့ဒီလိုကြီးထွားနေတဲ့အတုံးနှုန်းတွေရော့ကျသွားအောင် NDI အစိုးရဘက်ကဘာတွေလှုပ်ဆောင်နေပါသလဲ
အဲ့တော့အခုက3ချက်တုံးနှုန်းပေါ်မှာလှုပ်နေတဲ့စီးပွားရေးစနစ်ကြီးတစ်ခုလုံးကိုတနည်းပြောလို့ရှိရင် NDI က break လုပ်လိုက်တယ်လို့ပြောလို့ရတယ်ဒါပေမဲ့တစ်ဖက်မှာကြတော့လေအဲ့ဒီလိုပြောတဲ့အတွက်ကြောင့်မို့ငွေအတိုးနှုန်းပေါ့နော်အတိုးနှုန်းကိုချလို့မရသေးဘူးပေါ့နော်အခုချိန်ထိကတော့73ရာခိုင်နှုန်းဒါပေမဲ့သွားနေတဲ့လာရကတော့အတိုးနှုန်းကိုချဖို့အတွက်တနည်းပြောလို့ရှိရင်အာဆီယံနိုင်ငံတွေအ ਨੇ သောအာဆီယံနိုင်ငံတွေမှာရှိတဲ့အတိုးနှုန်းနဲ့ရှင်နိုင်အောင်လို့အတွက်အစိုးရကသွားနေတဲ့လို့ယူဆရတယ်အဲ့ဒါဒီကာလဒီတုတ္တတန်းတွင်အပြင်သူ့ဟာတွင်ပေါ့နော်ရေဘူးအဖြစ်ဆိုရင်medium term financial ကာလလပဒိုင်းကြီးမှန်ချက်ရဆိုလို့ရှိရင်သူက9ရာခိုင်နှုန်းလောက်ထိချဖို့အတွက်သူကယူရတယ်။ဒါကြောင့်မို့လို့အဲ့ဒီရည်ရွယ်ချက်အတိုင်းသွားနေတာဖြစ်တယ်ပေါ့ဖြစ်တယ်လို့ထင်တယ်ပေါ့နော်။ဒါကြောင့်မို့ဒုံတရားတော့ကျသွားတယ
်။အလုံးမဖြစ်ဘူးဆိုတဲ့နေရာမှာလဲမေကွန်ထုတ်ဆရာရှိလာကြောင်းလဲဆရာတမောင်တန်းကဆက်ပြောပါတယ်
။ကျသွားတယ်ဆိုတဲ့အခါကျတော့မေးစရာရှိလာတယ်စီးပွားရေးကလုံးမဖြစ်ဘူးဆိုတော့အရင်ဆုံးက၃ချက်တိုးနဲ့စဉ်းစားတာရအလုံးမဖြစ်တာကိုပြောတာလားဒါမှမဟုတ်ရင်အရှုံးတွေကိုပေါ်နေတာလားဒါမှမဟုတ်အမျက်နှဲသွားတာလားအမျက်နှဲသွားတာဆိုရင်ဆရာခိုင်နှုန်းပတ်ဝန်းကျင်လောက်ပဲမြတ်တော့တယ်ဆိုလို့ရှိရင်ဒါကရေဘူးရအဖြစ်တော့ပုံမှန်စီးပွားရေးတွေကိုပြန်သွားဖို့အတွက်လက္ခဏာတစ်ခုလို့ပြောလို့ရတယ်ဒါမှမဟုတ်ရင်စီးပွားရေးသမားတွေကလှုပ်ခင်းကင်ခင်းလုံးဝကိုအရှုံးကိုပြသွားတယ်ဆိုလို့ရှိရင်တော့ဒါကတစ်မျိုးဖြစ်သွားတယ်အဲ့တော့စီးပွားရေးသမားတွေကလုံးလုံးကြိုင်လို့မရဘူးဆိုတော့ဘာလို့ပြောတာလဲဆိုတော့ပထမဆုံးစဉ်းစားရမယ်ထင်တယ်။ဒါကြောင့်ဒီကိစ္စကတူတူနဲ့တော့ပြောလို့မရဘူး။နော်နောက်ပြီးတော့ခဏတစ်ချုံနဲ့လည်းပြောလို့ရဖို့ခက်တယ်လို့ထင်တယ
်။ရှင်းတဲ့ဘက်မှာအပိုင်းနှစ်ကိုဆက်လက်တင်ပြပေးတော့ပါမယ်ခင်ဗျာ။
ကိုယ်စားဝင်လိုက်အစီအစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုင်းအစီအစဉ်မှာဖအကြောင်းနေဆွေးနွေးမလဲဆိုတာနားဆင်ကြည့်အောင်ပါရှင
်ပရိုရှမတ်နကဒလီဘာသာဝင်တွေရဲ့လေးစားကြည်ညိုအလေးမြတ်ထားသူပုံရံမင်းကြီးမြန်မာနိုင်ငံကိုရောက်ရှိနေပါပြီပေါ်ရန်မင်းကြီးတူဦးအနေနဲ့မြန်မာနိုင်ငံကိုကြွားရောက်လာတာဒါပထမဆုံးအကြိမ်သမိုင်းဝင်ဖြစ်ရလို့ဆိုနိုင်ပါတယ်ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့ရတားဆူရနဲ့ဗာတီကန်ကြားဆက်ဆံရေးနှွေးထွေးမှုပြရောက်ဖြစ်တယ်လို့ပဲမြန်မာနိုင်ငံတွင်ဘာသာပေါင်းစုံချစ်ကြည်ရေးညီညာရေးတွေအတွက်ထိရောက်တဲ့သတင်းစကားဖြစ်မယ်လို့လည်းယူဆမှုတွေကရှိပါတယ်သရရှင်တွေရဲ့အမြင်ယူဆကိုလည်းသိလို့ပါတယ်ဒါကြောင့်မို့လို့လာမယ့်အင်္ဂါနေ့ညဒဲအလီလိုက်အစီအစဉ်မှာတော့
ပိုဟမ်းမင်းကြီးရဲ့ခီးစဉ်ဟာမြန်မာနိုင်ငံရဲ့ညီညာရေးနဲ့ဘာသာပေါင်းစုံချစ်ခင်တင်မြတ်မှုဖြစ်ဖို့ဘလောက်ထိအထောက်ပံ့ဖြစ်စေမလဲဆိုတာကိုဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးမိများလို့တဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲရဲ့ဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ယူဆမိကုန်းတွေကိုစာလိုက်ဖြစ်စီအတန်ဖိုင်လိုက်ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။email address ကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်းကြမယ်တော်ရရှိလို့ကျေးဇူးပါတယ်ခင်ဗျာ
။ VOA American အသံရဲ့တရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ပြန်အင်္ဂါနေ့ည9နာရီတရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ကိုရောသတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသည်များအစီအစဉ်ရဲ့အလဲပါ။ social media တွေပေါ်မှာသတင်းသူသတင်းမားတွေဖြန့်နာကိုတိုက်ဖြတ်ဖို့ဤပညာကုမ္ပဏီတွေနဲ့သတင်းမီဒီယာဌာနတွေပူးပေါင်းပြီးတော့ trust project ဆိုတဲ့စီမံကိန်းတစ်ခုကိုစပြီးတော့အကောင့်ထဲပေါ်နေကြပါပြီ။ဒီအကြောင်းဒီသတင်းပတ် blogger တွေပြောသည်များအစီအစဉ်မှာကိုကျော်ကျော်သိန်းကမခင်ဖြူတွေနဲ့အတူတင်ပြထားပါရရှင်။
မကင်ပြူတွေပြီးခဲ့တဲ့အစီအစဉ်မှာကျွန်တော်တို့ပြောခဲ့ကြတဲ့ social media ပေါ်မှာသတင်းမတွေဖြန့်တာနိုင်ငံရေးဘလော့ဂါနဲ့ social media မှာသတင်းတွေဖြန့်တာကိုကာကွယ်ဖို့သတင်းမီဒီယာအဖွဲ့အစည်းအတော်များများပေါင်းပြီးစလုပ်နေကြပြီနော
်ဟုတ်တယ်ရှင်ကျမလည်းအဲ့ဒီသတင်းကိုတွေ့လိုက်တယ်နာမည်ကျော်ဆုရစာနယ်ဇင်းဆရာမဆယ်လီလာမန်ဦးဆောင်ပြီးသတင်းမီဒီယာကုမ္ပဏီပေါင်း85ခုနဲ့ Google Facebook ဘင်းနဲ့ Twitter တို့လို social media ကုမ္ပဏီတွေပေါင်းပြီး Trust Project ဆိုတာကိုလုပ်နေကြတာလေ
ဒီလုပ်ငန်းကို American ပြည်ထောင်စု California ပြည်နယ် Santa Clara တက္ကသိုလ်မှာအဲ့ဒီသတင်းဌာနတွေနဲ့ကုမ္ပဏီတွေတိတ်မကြသေးခင်ကတွေ့ကြပြီးစာဖတ်သူတွေအနေနဲ့သတင်းတပုတ်အပေါ်ဘယ်လောက်ယုံကြည်လက်ခံနိုင်လောက်မဲဆိုတာကိုတိုင်းတာတဲ့အညွှန်းတွေထည့်ပေးဖို့ဆွေးနွေးပြီးတော့စီမံကိန်းစလိုက်ကြတာလေဒီစီမံကိန်းအစမှာပဲ The Economist The Globe and Mail နဲ့ The Washington Post တို့လိုသတင်းဌာနကြီးတွေပါလာပါတယ်
Digital နည်းပညာသုံးလူမှုဆက်သွယ်ရေးကွန်ရက်မီဒီယာတွေကိုကြကြပြက်ပြက်အသုံးပြုလာနေတဲ့ဒီကနေ့ကဘာကြီးမှာဘယ်ကြညာကအမှန်ဖြစ်တယ်ဘယ်သတင်းကယုံကြည်စိတ်ချရတယ်ဘယ်ဟာကတော့သတင်းတုသတင်းမှဖြစ်တယ်ဆိုတာကိုပြောဖို့ပို့ပြီးတော့ခက်ခဲလာတယ်လို့ဒီစီမံကိန်းရဲ့ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဆယ်လီလာမန်ကပြောပါတယ
်ဒီစီမံကိန်းရဲ့ internet ဆာမျက်နှာ thetrustproject.org မှာတော့သဘောထားထင်မြင်ယူဆချက်ကြော်ညာနဲ့တကယ်သတင်းတွေကြားတဲ့ကကြွားချချက်ကိုပြောနိုင်တယ်လို့ကျွန်တော်တို့ကထင်ပါတယ်တဲ့ဒါပေမဲ့တကယ်တမ်းဘယ်လိုသိကြပါသလဲလို့မေးခွန်းထုတ်ထားတယ်ဗျအ
ဲ့ဒါကြောင့်လဲသတင်းဖတ်တဲ့သူတွေအနေနဲ့သတင်းရဲ့အရေးအသွေးပိုင်းနဲ့စာနယ်ဇင်းပညာပိုင်းကိုအလွယ်တူအကဲဖြတ်နိုင်အောင်ဒီ Trust Project ကနေပွင့်လင်းမြင်သာမှုဆိုင်ရာစံနှုန်းတွေကိုထုတ်ဖော်သတ်မှတ်မယ်လို့ဆိုထားတယ်ရှင်သူတို့သုံးထားတာအရာကတော့ Trust Indicators တဲ့ယုံကြည်ရမှုဆိုင်ရာအညွှန်းတွေလို့ဆိုရမလားပဲ
လူတွေအနေနဲ့သတင်းတွေမှာသူတို့တံပိုးထားတာကဘာတွေဘယ်လိုအခြေအနေမျိုးမှာသတင်းအပေါ်ယုံကြည်မှုရှိတယ်စတာတွေကိုအမေရိကန်နဲ့ဥရောပမှာနေထိုင်သူတွေနဲ့အင်တာဗျူးလုပ်မေးမြန်းပြီးတော့မှလူတွေရဲ့ဖြေဆိုချက်တွေပေါ်မှာအခြေခံပြီးအဲ့ဒီ trust indicator တွေကိုသတ်မှတ်ထားပါတယ်တဲ့လက်ရှိမှာကစပြီးစမ်းသပ်နေစေချင်မှုတကယ်တမ်းအဲ့ဒါကဘယ်လိုဆိုတာကိုတော့သိချမသိရသေးပါဘူ
းသိထားရသလောက်ကတော့ online မှာပေါ်ပြတဲ့သတင်းနဲ့သတင်းဆောင်မတွေမှာအင်္ဂလိပ်အခရအိုင်အမတ်သားကိုပူးတွဲဖော်ပြပြီးဒီသတင်းကိုဘယ်လိုမေးမြန်းစုံစမ်းပြီးရေးသားထားတယ်ဒီသတင်းကိုဖော်ပြတဲ့သတင်းဌာနရဲ့အဆင့်အတန်းကဘာသတင်းရေးတဲ့သတင်းတောင်းနဲ့ပတ်သက်တာစာရတွေကိုကျွဲပြီးတော့ဖော်ပြမယ်လို့ပြောပါတယ
်ယုံကြည်ရမှုဆိုင်ရာအညွှန်းတွေဆိုပြီးလောလောဆယ်သူတို့သတ်မှတ်ထားတာ၈ခုရှိတယ်ဗျအဲ့ဒါတွေကတော့ best practices လို့ခေါ်တဲ့သတင်းရေးသားရမှာလိုက်နိုင်ရမယ့်စည်းကမ်းသတ်မှတ်ချက်တွေသတင်းဆောင်မရေးတဲ့စာရေးဆရာသတင်းရေးတဲ့သတင်းတောင်းအကြောင်းကိုကားချက်တွေသတင်းနဲ့သတင်းဆောင်ပါအမျိုးအစားအသုံးပြုတဲ့နည်းလမ်းဒေတာဆိုင်ရာမတူကွဲပြားတဲ့သဘောထားအမြင်တွေနဲ့ဆက်ပြီးလှုပ်ဆောင်နိုင်မဲ့အကြံပြုချက်တွေဆိုပြီးတော့ဖော်ပြထားပါတယ
်ဒီထက်သေးစိတ်ပြောရရင်တော့သတင်းဌာနကိုဘယ်သူတွေကငွေကြေးထောက်ပံ့ချားတယ်သတင်းဌာနရဲ့ mission လို့ခေါ်တဲ့ရည်ရွယ်ချက်ကဘာဆိုတာတွေအပြင်သတင်းကျင့်ဝတ်ပိုင်းတိကျမှုပိုင်းအမားပြင်ဆင်ချက်ပိုင်းနဲ့တခြားစံနှုန်းသတ်မှတ်ချက်တွေကိုဘယ်လောက်လိုက်နာတယ်ဆိုတာသိကြရမှာပါ
သတင်းတော့နဲ့ပတ်သက်ရင်လေသူ့အကြောင်းအသေးစိတ်အချက်အလက်တွေနဲ့တူသူ့ရဲ့ကြွမ်းကျင်မှုပိုင်းအရင်တုန်းကသူရေးခဲ့ဘူးတဲ့သတင်းတွေကိုဖော်ပြပေးပါမယ်ပြီးတော့ကိုဖတ်နေတာဟာ ထင်မြင်ယူဆချက်လားသုံးသပ်ချက်လားဒါမှမဟုတ်ကြော်ညာလားဆိုတာကိုလည်းရှင်းရှင်းလင်းလင်းဖော်ပြပေးမှာပ
ါစုံစမ်းထောက်လှမ်းထားတဲ့တကယ်အသေးစိတ်လိုက်ထားတဲ့သတင်းဆောင်မတွေမှာဆိုရင်လေပါတဲ့အချက်လက်တွေနဲ့ပြောထားတာတွေနောက်ွယ်ကသတင်းရင်းမြစ်တွေကိုပိုးပြီးသိလာရမှာပါဒါပြင်ဘာကြောင့်ဒီသတင်းကိုလုတ်ကြလဲဒီသတင်းကိုစုံစမ်းရေးသားခဲ့တဲ့လုပ်ငန်းတစ်ခုလုံးကဘယ်လိုရှိခဲ့တယ်လဲဆိုတာတွေကိုလည်းသိကြရပါမယ
်ဒီနေ့အပြင်ဆိုရင်တော့သတင်းဌာနရဲ့ကျင်းဝန်သိက္ခာပိုင်းမျှတမှုနဲ့တိကျမှုပိုင်းဆိုင်ရာစံနှုန်းသတ်မှတ်ချက်တွေသတင်းတော့ရဲ့နောက်ကြောင်းအရာဆိုရင်စတာတွေကိုပိုးပြီးရှင်းရှင်းလင်းလင်းသိရအောင်ဖော်ပြပေးပြီးတော့ဒီသတင်းဆောင်မဟာဘယ်လောက်ယုံကြည်စိတ်ချရပါတယ်ဆိုတာကိုအာမခံချက်ပေးဖို့ကြိုးစားကြတာပါအဲ့ဒီလိုအာမခံချက်ခိုင်မာတာနဲ့အမျှတကယ့်သတင်းအစ်စ်မှန်တွေနဲ့သတင်းမှာသတင်းတူတွေချာမှာကွဲပြားသွားမယ်လို့မျှော်လင့်ရတာပါပဲ
အဲ့လိုအချက်လက်တွေကိုသိရတဲ့ဆိုရင်လူတွေအနေနဲ့ဒီသတင်းဆောင်မတွေဟာသူတို့ယုံကြည်စိတ်ချတဲ့သတင်းဌာနကလာတာလားသတင်းကိုယ်တိုင်ကယုံကြည်စိတ်ချရသလားစတာတွေကိုစမ်းစစ်နိုင်မှာပါဒါဟာ Facebook ပေါ်မှာသတင်းမှားတွေနဲ့သတင်းအထုတွေကိုတိုက်ဖြတ်ရေးကြိုးပမ်းအားထုတ်မှုကြီးရဲ့တစိ့တစ်ပိုင်းလို့စီမံကိန်းအကောင့်ထဲဖော်နေသူတွေကပြောပါတယ
်။ American သမ္မတယူကော့ပွဲမှာရုရှားကဝင်နှောက်တဲ့ကိစ္စပေါ်လာတာကနေအခုလိုသတင်းတူသတင်းမှားတွေကိုတိုက်ဖြတ်ဖို့လှုပ်လာကြတာကတော့ရှေ့လာမယ့်အနာဂတ်မှာတကယ်စစ်မှန်တဲ့သတင်းဌာနတွေအပေါ်လူတွေရဲ့ယုံကြည်မှုတိုးတက်လာနိုင်ခြင်းရှိတဲ့လမ်းစဖြစ်တာကြောင့်တိတ်ကိုကောင်းတဲ့စီမံကိန်းလို့ဆိုရမှာပါ။
ကြပြင်လူတွေအတွက်လဲအဲ့ဒါလိုသတင်းတူသတင်းမားတွေနဲ့ကိုကိုလိမ့်လဲလဲပြဖို့ကြိုးစားတာကိုမခံရအောင်အကာအကွယ်တစ်ခုလိုဖြစ်လာမှာမို့ကိုဖတ်တဲ့သတင်းတွေအပေါ်ပိုးပြီးယုံကြည်စိတ်ချလာနိုင်မှာဖြစ်ပြီးတော့တကယ်ရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုချမှတ်ဖို့စဉ်းစားတာမှာပိုးပြီးအထောက်အကူဖြစ်လာစေမှာပါပဲ
ဒီစီမံကိန်းကိုကနဦးရံမုံငွေထောက်ပံ့သူကတော့ Craigslist online အကြောင်းဝင် site ကိုတည်ထောင်သူ Craig Newmark ဖြစ်ပါတယ်ဒါပြင် Democracy Fan John S. and James L. Knight Foundation နဲ့ Mark Kula Foundation တို့ကလည်းရံမုံငွေထောက်ပံ့ကြတယ်လို့ The Trust Project Internet ဆာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ
Social Media တွေပေါ်မှာသတင်းတူသတင်းမားတွေကိုတိုက်ဖြတ်မဲ့ project အကြောင်းကွကွကြောသိန်းက blogger တွေပြောသမျှအစီအစဉ်မှာတင်ဆက်သွားတာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့သတင်းလာရေးညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါ။အမှုပညာလောကနဲ့ကဘာသလောထင်ရှားကြော်ကြားသူတို့ရဲ့သတင်းတူတူထွားထွားတွေကိုမအေးသနာကြောကစူးစီးပြီးတော့တက်တန်ရောင်သတင်းလောကဏ္ဍဖြစ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းတော်မှာတော့အင်မြူရောအတွက်လက်ဆောင်ဖြစ်ရောက်လာတဲ့ Christmas တစ်ပင်ကြီးကိုတမရကရောကအကျိုးဆိုခဲ့သလိုအဆိုတော် Gwen Stefani ရဲ့ဒေသွားနဲ့ Empire State အဆောက်အုံက Christmas ရောင်စုံမီးတွေကိုထွန်းညှိပါမယ်ဒီလိုမျိုးကဘာတလွားကနာမည်ကျော်ကြားသူတွေရဲ့ Christmas ရာသီသတင်းတွေကိုဒီတစ်ပတ်တက်တဲ့ရောင်သတင်းတော်မှာပြောပြပေးသွားမှာဖြစ်ပါတယ်Everyone can rock out like a superstar American တမရကရော Melania Trump ဟာဒီနေ့အတွက်အိမ်ပြီးတော့ Christmas တစ်ပင်ကိုရိုးရာမပြတ်ကြိုဆိုခဲ့တာပါ။ Wisconsin ပြည်နယ်ကရောက်လာတဲ့အမြင့်16ပေခွဲ Belsem အမျိုးအစားထီးဝင်ကိုတနင်္လာနေ့ကအိမ်ပြီးတော့ကနေစီကြိုခဲ့တာဖြစ်ပါတယ်။အဲ့ဒီတစ်ပင်ကိုတော့အိမ်ပြီးတော့အရာရှိတွေ September လကလေးက Wisconsin ပြည်နယ်ကစိုက်ခင်မှာသွားပြီးတော့ရွေးထားတာပါ။ National Christmas Association အမျိုးသား Christmas တစ်ပင်အဖွဲ့ကအကြီးမှုချင်ပါတယ်။အိမ်ပြီးတော့ Christmas တစ်ပင်ပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်ကြတဲ့အထက်မှာဂျင်နဲ့ဒိုင်ယန်ချက်မန်တို့ရဲ့ Wisconsin Christmas တစ်ပင်ဆိုင်ခင်ကအနိုင်ရသွားလို့သူတို့ရဲ့တစ်ပင်ကိုအိမ်ပြူရောအတွက်လက်ဆောင်ပေးခွင့်ရတာဖြစ်ပါတယ်။မြင်းလဲနဲ့တင်ဆောင်လာတဲ့ဒီတစ်ပင်အိမ်ပြူရောကိုရောက်လာတော့ DIY နဲ့ကြိုဆိုပြီးတော့ Christmas Day တန်တွေလေးထဲမှာပြန့်လွင့်နေခဲ့ပါတယ်။ဒါကိုသမရဂရနဲ့တားဖြစ်သူ Baron တို့ကလက်ခံယူပြီးတော့အိမ်ပြူရောရဲ့ခန်းမပြားစီကိုတည်သွားကြတာပါ။အဲ့ဒီခန်းထဲမှာဒီတစ်ပင်ကို Christmas အဆင့်တစားတွေနဲ့ပြင်ဆင်ထားမှာဖြစ်ပါတယ်။ Yeah! One! Two, three. English the tin debout ထဲကလို့အခုတော့ it's beginning to look a lot like Christmas. အခုတကယ်ပဲ Christmas နဲ့စတူလာပြီလို့ပြောရမလို့ပါနော်။ Christmas ဆိုတဲ့ခရီးယန်ဘာသာဝင်တွေရဲ့အားလဲရဲ့ပွဲတော်တွေကိုရောက်ဖို့တလားလောက်လိုသေးပေမဲ့လည်း Christmas အစင်တစားတွေနေရာတိုင်းတွေ့နေရပြီဖြစ်သလို Christmas Day တန်တွေလည်းလေထဲကိုပြန်လွှင့်စပြုနေပါပြီ။နာမည်ကျော် American ဆိုတော့ Gwen Stefani ကနယူးယောက်မြို့ရဲ့အထင်ကရ Empire State အဆောက်အုံကို Christmas မီးရောင်စုံဖြစ်တဲ့အနီးအစိမ်းနဲ့ရွှေရောင်မီးတွေကိုပြီးခဲ့တဲ့ November 20တနင်္လာနေ့ကပဲစပြီးတော့ထွန်းညှိပေးလိုက်ပါတယ်။
မွမျော်တိုက်ကြီးရဲ့အဲဂျိုခမ်းမမရက်ပြီးတော့မဟူယာမင်းသမီးဂရန်စတက်ဖနီကခလုံးနှိပ်ပြီးတော့မိတွေကိုဖွင့်ပေးလိုက်တာပါ။အဲ့ခန်းသားကခရစ်စမတ်မီးထွန်းညိပေးရုံမကပါဘူး။ Empire State အဆောက်အုံရဲ့ခရစ်စမတ်မီးရောင်စုံပြပွဲကိုပါလူသိအောင်ကြော်ညာတဲ့ပွဲလည်းဖြစ်ပါတယ်။ကွန်စတက်ဖနီရဲ့တချင်းတစ်ဖြစ်တဲ့ You made it feel like Christmas ဆိုတဲ့တချင်းတေးသွားလိုက်မီးရောင်စုံဒီဇိုင်းဖော်ဖွင့်ထားတဲ့ Christmas မီးပြပွဲကို Empire State အဆောက်အုံမှာထွန်းညိထားမှာ
I can't even imagine I get to be part of this holiday light show and it's a song that I wrote with Blake and it's going to be choreographed to this amazing
Grammy သောတာဂန်ဆူရှင်ကွန်စတက်ဖနီကဒီလိုလုပ်ရတာကျွန်မရဲ့အိမ်မက်ထက်တောင်ပိုပြီးတော့စမ်းကျင်နေသေးတယ်လို့ဆိုပါတယ်နမေကျော်ကျေးလက်ဒီဂီတာအဆိုတော့ Blake Shelton နဲ့အတူတူရေးဆက်ထားတဲ့သင်းကိုဒီ Christmas မီးရောင်စုံပြပွဲမှာတုံးလိုက်မယ်ဆိုတာသူတွေးတော့တွေးမကြည့်ဘူးပါဦးတဲ့ဒီသမိုင်းဝင်အစားအုံပေါ်မှာသူ့ရဲ့သင်းတေးသွားတဲ့မီးရောင်စုံအလှဆင်ပြမှာပါလို့ပြောသွားပါတယ်ဒီသင်းနာမည်ဖြစ်တဲ့ You Make It Feel Like Christmas သင်းကိုလည်းသူ့ရဲ့တေးတပြားနာမည်အဖြစ်နဲ့ပေးထားပြီးတော့အဲ့ဒီထက်မှာတော့သူ့ရဲ့ချစ်သူ Blake Shelton နဲ့ဇုံရဲတည်ဆူထားတဲ့သင်းလည်းပါဝင်ပါတယ်ရှင်တဲ့တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yacht. All have my own jet.
ဘာသာဝင့ခရစ်မတ်ယာသည်ကြိုဆိုကြပုံအကြောင်းတက်တန်ရောင်သတင်းလောကနာမှာမအေးတနာကျော်ကစူးစီးတင်ပြသွားတာပါရှင်ခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်အစီအစဉ်မှာတော့ Full Bright ပညာသင်ဆိုးရရှိပြီးတော့ပြည်သူ့ကျန်းမာရေးဆိုင်ရာမဟာဘွဲ့ကိုမိခင်နဲ့ကလေးကျန်းမာရေးအထူးပြုဘာသာရပ်နဲ့အောင်မြင်ခဲ့တဲ့ဒေါက်တာရင်ရင်ထွန်းငွေကဘာကိုယုံကြည်တယ်လဲဆိုတာနှာစင်ကြပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုကိုလွန်ခဲ့တဲ့စနစ်ကဖူပရိုက်ပညာသင်ဆုနဲ့ပြည်သူ့ကျန်းမာရေးမဟာဝိဇ္ဇာပွဲကိုမိခင်နဲ့ကလေးကျန်းမာရေးထူပြူပြီးယူဖို့အတွက်ရောက်ခဲ့ပါတယ်။ကျွန်မဘဝတစ်လျှောက်မှာလည်းမိခင်နဲ့ကလေးကျန်းမာရေးလုပ်ငန်းတွေကိုပဲဆောင်ရွက်ခဲ့ပါတယ်။အဲဒါကတော့မိခင်နဲ့ကလေးကျန်းမာရေးဟာနိုင်ငံဖွံ့ဖြိုးတိုးတက်မှုရဲ့အဓိကပြာရုပ်ဖြစ်တယ်လို့ကျွန်မယုံကြည်လို့ပါပဲ။နိုင်ငံတစ်နိုင်ငံနဲ့တစ်နိုင်ငံကျန်းမာရေးစင်တန်းကိုနှိုင်းယှဉ်တဲ့အခါမိခင်တင်နှုံ၅နှစ်ယောက်ကလေးတင်နှုံဆိုတဲ့ပေရန်နဲ့တိုင်းကြပါရယ်အမေရိကန်လိုဖွံ့ဖြိုးတိုးတက်ပြီးနိုင်ငံတွေမှာတော့မိခင်တင်နှုံကလေးတင်နှုံဟာမရှိလောက်နေပါပါရယ်ဖွံ့ဖြိုးဆဲနိုင်ငံဖြစ်တဲ့ကျွန်တော်တို့မြန်မာနိုင်ငံမှာတော့မိခင်တွေကိုယ်ဝန်ဆောင်စင်မိုးဖွားစင်နဲ့မိတွင်ကာလတွေမှာမတည်တင်ပဲတည်နေကြပါရယ်တကယ်တော့ကိုယ်ဝန်ဆောင်တယောက်အတွက်အသက်အန္တရာယ်ရှိနိုင်တဲ့အခြေအနေကကမ္ဘာပဲနေရာမှာပဲနေနေအတူတူပဲဖြစ်ပါတယ်ဒါပေမဲ့ဖွံ့ဖြိုးပြေးတဲ့နိုင်ငံတွေမှာတော့ပြေဆုံးတဲ့ကျမကြီးဆောက်ရှောက်မှုရတယ်အထူးသဖြင့်ကလင်းမွေးဖွားရမှာစီယုံစီခန်းမှာပဲမွေးဖွားကြတဲ့အတွက်ကြောင့်မလို့ရေးပေါ်အချင်းတွေဂျုံလာရင်တောင်မှကုသမှုရရှိပြီးတော့မိခင်အသက်မတည်နိုင်ပါဘူးကျမတို့နိုင်ငံမှာတော့စီယုံမှာမွေးတာအတွက်မိခင်တွေကအိမ်မှာမွေးကြတာများပါတယ်အထူးသဖြင့်ကြီးလက်ဒေသတွေမှာအိမ်မှာမွေးဖွားတဲ့အတွက်ကြောင့်မလို့စီယုံကိုရေးပေါ်အချင်းတွေနဲ့ဂျုံလာရင်ချိန်မီမရောက်နိုင်ကြပါဘူးမနီယောက်ကလေးတွေလည်းဒီလိုပါပဲနေမကောင်းဖြစ်ရင်တစ်ခါလေနေမကောင်းဖြစ်မှန်းတောင်မှမိဘတွေကမသိကြဘူးလူဝက်တဲ့ကုသမှုကိုလည်းအချိန်ကြီးမရကြဘူးအဲ့အတွက်ကြောင့်မလို့ကလေးတွေတက်တည်ဆုံးကြရတာဖြစ်ပါတယ်ကျမတို့မြန်မာနိုင်ငံမှာမိခင်တည်နှုံနေပါတော့အောင်မိခင်တွေကိုယ်ဝန်ဆောင်စဉ်ကလေးကတာပတ်ဆရာမနဲ့ဆရာဝန်များနဲ့ပြသဖို့လိုပါတယ်မွေးဖွားပြီးမွေးဖွားရမှာလေစီုံစီကန်းကိုမွေးဖွားရင်ကောင်းဆုံးပါပဲမဟုတ်ဘူးဆိုရင်တောင်မှမွေးဖွားတဲ့အချိန်ခါမှာရေးပေါ်အခြေအနေနဲ့ဂျုံလာရင်မမွေးနိုင်ဘူးဆိုရင်ဆေးရုံကိုမမြန်သွားဖို့လိုပါတယ်။၅နှစ်ယောက်ကလေးတွေကိုလည်းယောဂကာကွယ်နိုင်အောင်ကာကွယ်ဆေးအချိန်မှန်ထိုးပေးဖို့လိုပါတယ်။နေမကောင်းဖြစ်ရင်လည်းတကြွနားလဲတဲ့ကျန်းမာရေးဝန်ထမ်းနဲ့ပြသဖို့လိုပါတယ်။ဆိုးရွားတဲ့ယောဂလက္ခဏာတွေတွေ့လာရင်ဆေးရုံကိုအချိန်မီပို့ပေးဖို့လိုပါတယ်။ဒါတွေအားလုံးကိုကျန်းမာရေးဝန်ထမ်းတွေကြီးပဲဆောင်ရွက်လို့မရပါဘူး။ မိခင်တွေကိုယ်တိုင်နဲ့သူတို့ရဲ့မိသားစုဝင်တွေရရွာတွေကပါပူးပေါင်းပါဝင်ဆောင်ရွက်နိုင်မှုလို့ပါတယ်ကျမတို့အားလုံးဝိုင်းဝန်းဆောင်ရွက်ကြမယ်ဆိုရင်ဖြင့်မိခင်တွေကလေးတွေရဲ့အသက်ကိုကယ်နိုင်မယ်လို့ကျမယုံကြည်ပါတယ်
ပတ်စင်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင
် Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလုံးနာမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေဈေးကလည်းလုံးချင်း
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary place.
မြန်မာနဲ့နိုင်ငံတကာငွေရေးကြေးရေးဈေးကွက်အလုပ်ကိုင်းတဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေကဏ္ဍအပေါင်းစုံကိုထုတ်လွှင့်ပေးနေတာပါ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီထိလိုင်းတူမီတာ30နဲ့50တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကောင်းအောင်ကပြောပြပေးပါဦး
ဒီအကြခီးစဉ်ဖြစ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ပိုယန်ဟမ်မင်းကြီးဖရန်စစ်စာတမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဒီကနေ့ညနေပိုင်းမှာတွေ့ဆုံပါတယ်အဲ့လိုတွေ့ဆုံရမှာကာကွယ်ရေးဦးစီးချုပ်ကပိုယန်ဟမ်မင်းရဲ့ခီးစဉ်ကိုကြိုဆိုကြောင်းနဲ့မြန်မာနိုင်ငံမှာဘာသာရေးအရာခွဲခြားပြီးနေဆက်ဆံတာတွေလုံးဝမရှိပဲလွတ်လပ်စွာကိုးကွယ်ပေးထားကြောင်းနောက်ဒီတမရသားရင်းရဲ့ဆန္ဒဟာတည်ငြိမ်အေးချမ်းရေးဖြစ်ပြီးတော့တိုင်းရင်းသားချင်းချင်းကြားမှာလည်းခွဲခြားဆက်ဆံမှုတွေမရှိဘူးလို့ပြောဆိုကြောင်းတမရကာကွယ်ရေးဦးစီးချုပ်ယုံ Facebook စာမျက်နှာမှာဖော်ပြပါတယ်ပေါ်ရဟမင်းကြီးကလည်းမြန်မာနိုင်ငံကိုရောက်ရှိလာစဉ်မှာတောင်းတဖြတ်ဖြတ်ချိုးစူတာကိုမြင်ရတဲ့အတွက်အံ့ဩဝမ်းသာကြောင်းနဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်စေကြောင်းစုမုံတောင်းစကားပြောကြားခဲ့တယ်လို့ဆိုပါရယ်ဗာတီကန်ပြောခွင့်ရကတော့တွေ့ဆုံမှုဟာ15မိနစ်ခန့်ကြာမြင့်ကြောင်းနဲ့အသေးစိတ်ကိုတော့မပြောဆိုပေမယ့်မြန်မာနိုင်ငံနိုင်ငံရေးအပြောင်းလဲတွေဆောင်ရွက်နေတဲ့အချိန်မှာအုပ်ချုပ်သူအာဏာပိုင်တွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးခဲ့တယ်လို့ AP သတင်းမှဖော်ပြထားပါရယ်ခင်ဗျာလူငယ်တွေအဂုလာကဆက်လို့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံပတ်ချံကိုလူပေါင်း6သိန်းကျော်ထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာတွေပေါ်တပ်ဖြတ်မှုအဓမ္မပြုကျင့်မှုတခြားဖိနှိပ်မှုတွေနဲ့ပတ်သက်ပြီးတော့ဂျနီဗာကကုလသမဂ္ဂလူခွင့်ရေးကောင်စီမှာအထူးဆွေးနွေးဖို့မျှော်လင့်ရတယ်လို့ကုလသမဂ္ဂအစိုးရအရာရှိတဦးကပြောပါတယ်။လာမယ့်ဒီဇင်ဘာ9ရက်နေ့မှာအထူးဆွေးနွေးပွဲကျင်းပသွားမှာဖြစ်တယ်လို့အဲ့ဒီအစိုးရအရာရှိကရိုက်တာသတင်းဌာနကိုပြောဆိုကြောင်းဖော်ပြပါရယ်။လူခွင့်ရေးဆိုင်ရာကုလမဟာမင်းကြီးဇာအီရိုက်အယ်ဟူစိန်ကတော့ဒီမြန်မာစစ်တပ်ရဲ့ရခိုင်ပြည်နယ်အတွင်းနှိမ်နင်းမှုတွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်ဥပမာပေးလို့ရတဲ့အခြေအနေမျိုးဖြစ်တယ်ဆိုပြီးတော့ပြောဆိုထားခဲ့ပူပါရယ်။မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေမကြခင်သူတို့နေရက်ကိုဘေးကင်းကင်းနဲ့ပြန်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းတနင်္ဂနွေနေ့က Cox Bazar ခရိုင်ဘလူးခါလီဒုက္ခသည်စခန်းကိုတွားရောက်တဲ့ဘင်္ဂလားဒေ့ရှ်သမ္မတ Abdul Hamid ကပြောဆိုပါရယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကောင်းအောင်ကကြီးညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရင်းမကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Tweets ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီ9မိနစ်အထိလိုင်းဒိုမီတာ30နဲ့40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်တသက်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းကလောပါ
Thank you.
This program has come to you from the Voice of America, Washington.